Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါတော်ရရှိမြခင်ဗျာအောက်ဂိုလာ9ရက်ပို့ထူးနေ့ညပိုင်း VOA မြန်မာပိုင်းအစီအစဉ်ကိုအမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေဓာတ်ရိုက်စတင်ထုတ်လွှင့်ပေးနေပါပြီမြန်မာစံတော်ချိန်ည9နာရီကနေ10နာရီထိထုတ်လွှင့်ပေးနေတဲ့အစီအစဉ်ကိုတော့လိုင်းနိုမီတာ30နဲ့လိုင်းနိုမီတာ51နဲ့လက်လက်မီတာ190တို့ကနေဓာတ်ရိုက်နားဆင်နိုင်ကြသလို VOA မြန်မာပိုင်းရဲ့ Facebook နဲ့ YouTube စာမျက်နှာတို့ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါရခင်ဗျာဒီကနေ့ညမှာအစီအစဉ်မှုအဖြစ်နဲ့ကျွန်တော်ဇော်ဝလိုင်ကဆောင်ရွက်ပေးတော့မှာပ
ါ။မင်္ဂလာညချမ်းမှာတော်တာရှင်များရှင်ကျွန်မခင်လေးပါ။ဒီညအတွက်ထိတ်တန့်ရောက်သတင်းတွေကိုကိုဇော်ဝင်းလိုင်နဲ့အတူတင်ဆက်ပေးသွားပါမယ်။ဒီညအတွက်ထူးခြားတဲ့သတင်းတွေကတော့မြန်မာနိုင်ငံကိုလက်နက်တင်ဖို့ရောင်းချမှုပိတ်ပင်ထားစေဖြစ်တယ်လို့တောင်ကိုရီးယားကဒီနေ့ပဲပြောလိုက်ပါတယ်။စင်ကာပူနိုင်ငံရဲ့အဓိကဘဏ်ကြီးတစ်ခုဖြစ်တဲ့ UOB ကမြန်မာနိုင်ငံနဲ့ဘဏ်ချင်းချိတ်ဆက်လုပ်ဆောင်နေတဲ့လုပ်ငန်းအားလုံးကိုရပ်ဆိုင်းပါတော့မယ်။နိုင်ကြပေါ်နောက်ထပ်ပိတ်ဆို့အရေးမှုတွေကိုဥတွဲကိုယ်စားလှယ်ဖွဲ့ကချမှတ်လိုက်ပါတယ်ဆိုတဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးသွားမှာပါရှင်
။ဟုတ်ကဲ့ပါခင်ဗျာသတင်းတွေအပြီးနားဆင်ကြရမယ့်သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့
ကဒိုင်တောင်သက်ခံဘက်မှာလေကြောင်းနဲ့အကြီးကျယ်ဝန်လာချဲတဲ့ဖြစ်စဉ်တွေရှိတယ်။နောက်မြေပြင်ဘက်ကနေလည်းသူသိစင်းတယ်
KIA ကတိတ်ပိုက်ပြည်တဲ့နောက်နှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းသတင်းပေးပို့ချက်အပြည့်အစုံမှာနားဆင်ကြပါမယ်။အဲ့နောက်မှာတော့ရေရှမ်းမှုတွေကြောင့်အာရှလမကြီးပိတ်ထားရလို့ကုန်စည်စစ်ဆင်မှုတွေရပ်ဆိုင်းနေရတဲ့အကြောင်းမြန်မာနဲ့ထိုင်းနိုင်ငံတွေမှာမိုးသည်ရေကြီးမှုတွေဖြစ်ပေါ်နေတဲ့နောက်ဆုံးအခြေအနေတွေကိုတင်ပြပေးသွားမှာပါ။ဒုတိယပိုင်းနိုင်ဝက်အစီအစဉ်တွေမှာတော့အဒီတာနဲ့ဆွေးနွေးကန်လူထုနဲ့ကျန်းမာရေးအားကစားကဏ္ဍစတဲ့အပတ်စဉ်အစီအစဉ်တွေကိုလည်းတင်ပြပေးသွားဖို့ရှိပါတယ်။ဒါတွေကိုမတင်ခက်ခင်အခုအရင်ဆုံးတော့နောက်ဆုံးရရှိထားတဲ့သတင်းတွေကိုမက်ခင်လေးနဲ့အတူကျွန်တော်ဇော်ဝင်းလိုင်းတို့ကတင်ပြပေးကြပါမယ်ခင်ဗျာ
။အနောက်အာဖရိကနိုင်ငံအာဖရိကသမဂ္ဂနဲ့ကုလသမဂ္ဂတို့မှပူးတွဲကိုယ်စားလှယ်အဖွဲ့ရဲ့နောက်ဆုံးတန်တမာရေးကြိုးပမ်းချက်တွေကိုနိုင်ဂျာစစ်ကောင်းဆောင်တွေဘက်ကပိတ်ချပြီးနောက်နိုင်ပိုင်းကြမှာပဲနိုင်ဂျာနိုင်ငံပေါ်နောက်ထပ်ပိတ်ဆို့အရေးမှုတွေကိုချမှတ်လိုက်ပါတယ်။ရန်လိုချင်းချောက်တဲ့အပြစ်မှုတွေကြောင့်နိုင်ဂျာမှာဖြစ်နေတဲ့ဖွဲ့စည်းပုံအခြေခံဆိုင်ရာအကျပ်တဲတွေအဆုံးသက်ရေးအတွက်ဆွေးနွေးပွဲတွေကိုကျင်းပဖို့မဖြစ်နိုင်ဘူးလို့နိုင်ဂျာစစ်ကောင်းဆောင်တွေဘက်ကလည်းတုံ့ပြန်ပြောဆိုထားတယ်လို့တစ်ဖက်မှာလည်းနိုင်ဂျာစစ်တပ်ကဒီမိုကရေစီနှိကျရွေးကောက်ခံသမ္မတမိုဟာမက်ဘဇွန်နဲ့သူ့ရဲ့မိသားစုတွေကိုဆက်လက်ထိန်းသိမ်းထားပါတယ်။အနောက်အာဖရိကစီးပွားရေးအတိုင်ဝန် ECOWAS ကသမ္မတဘဇွန်ကိုတနင်္ဂနွေနေ့နောက်ဆုံးထားပြီးအာဏာပြန်မပေးဘူးဆိုရင်စီရေးအရဝင်ရောက်ဆော့ဖက်မယ်လို့ချင်းချောက်ခဲ့ပေမဲ့လည်းအာဏာသိမ်းကောင်းဆောင်တွေဘက်ကတော့လိုက်နာခြင်းမရှိခဲ့ပါဘူး။အမေရိကန်နိုင်ငံဂျာယီပြောရေးဆိုခွင့်ရှိသူလူမက်ထရူမီလာကတော့အာနာသိမ့်တဲ့လုပ်ရက်ကိုနောက်ပြန်ဆုံွယ်လို့မျှော်လင့်ကြောင်းတစ်ချိန်တည်းမှာပဲဖွဲ့စည်းပုံအခြေခံဥပဒေပြင်ဆင်မှုပြက်ကွက်တာရဲ့နောက်ဆက်တွဲအကျိုးဆက်တွေကဘာဖြစ်နိုင်လဲဆိုတာကိုနိုင်ဂျာစစ်ကောင်းဆောင်တွေနဲ့ဓာတ်ရိုက်ဆက်သွယ်ပြောဆိုနေပါတယ်လို့သတင်းတောက်တွေကပြောသွားပါတယ်။အမေရိကန်နိုင်ငံဂျာယီဝန်ကြီးအန်တိုနီဘလင်ကင်ကလည်းလက်ရှိဖွဲ့စည်းပုံအခြေခံဥပဒေဆိုင်ရာအကျပ်တဲကိုငြိမ်းချမ်းစွာဖြည့်ဆည်းမှုကျွန်တော်တို့ဆက်လက်ကြိုးပမ်းအားထုတ်နေပါတယ်လို့အင်ကာနီကတွစ်တာမှာရေးသားခဲ့တယ်လို့သမ္မတဘဇွန်နဲ့မိသားစုကိုပြန်လှုပ်ပေးဖို့ကိုလည်းတောင်းဆိုထားပါတယ်ရှင
်မော်စကိုမြို့တော်ကိုပစ်မှတ်ထားတဲ့အဝေးထိန် drone နှစ်စင်းကိုရုရှားရဲ့လေကြောင်းရန်ကာကွယ်ရေးစနစ်ကဟန်တာပစ်ခဲ့တဲ့အကြောင်းရုရှားကဒီကနေ့ပဲပြောလိုက်ပါတယ် drone တစ်စင်းကိုမြို့တော်တောင်ဘက်ကနိုင်ငံတကာလေကြောင်းလိုင်းနေနဲ့အသွမ်းအလာများတဲ့လေစိတ်တွေရှိရာ Domo Devo ကဘူမာပစ်ချခဲ့တာဖြစ်ပြီးနောက်တစ်စင်းကိုအနောက်ဖက် Miss အဝေးပြေးအလံအနီးမှာပစ်ချခဲ့တာလို့လည်းမြို့တော်ဝန်စာကြီးဆိုဗီယာရင်ကပြောပါတယ်အကြမ်းဖက်လို့ရအဖြစ်ရုရှားကာကွယ်ရေးဝန်ကြီးဌာနကတုံ့ပြန်ပြောဆိုခဲ့တဲ့ဒီတိုက်ခိုက်မှုတွေမှာထိခိုက်ပျက်စီးမှုတွေမရှိခဲ့ဘူးလို့မြို့တော်ဝန်ကပြောပါတယ်ယူကရိန်းကလိုယူဆရတဲ့ drone တွေနဲ့မေလကစလို့မော်စကိုမြို့ကိုတိုက်ခိုက်ခံရပြီးပင်လယ်နယ်ထဲကစစ်ဖက်နဲ့အရက်ဖက်နေရာတွေကိုရေကြောင်းသုံး drone တွေနဲ့တိုက်ခိုက်မှုတွေဟာလည်းယူကရိန်းလက်ချက်အဖြစ်ရုရှားကဆွဆွဲထားတာပါတိုက်ခိုက်မှုတွေနဲ့ပတ်သက်လို့ရုရှားရဲ့ဆွဆွဲချက်တွေကိုတော့ယူကရိန်းဘက်ကတစုံတရာတုံ့ပြန်တာမရှိပါဘူးယူကရိန်းနိုင်ငံအရှေ့ပိုင်းပေါ်ဂရော့စ်မြို့မှာရုရှားရဲ့မီဇိုင်းတုံးကြောင့်လူ9ဦးနဲ့မနေ့တည်ဆုံးပြီးနေ့ရက်အကြာမှာမော်စကိုမြို့တော်ကိုဒုံးနဲ့တိုက်ခတ်ဖို့ကြိုးစားတဲ့တင်ထွက်လာတာလည်းဖြစ်ပါတယ်ခင်ဗျာ
စစ်ကောင်စီခန့်အပ်ထားတဲ့တန်တမန်ကိုလက်နက်ပြပွဲဖိတ်ကြားခဲ့တဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်လာချိန်မှာပဲမြန်မာနိုင်ငံကိုလက်နက်တင်ဖို့ရောင်းချမှုပိတ်ပင်ထားစေဖြစ်ကြောင်းတောင်ကိုရီးယားကဒီကနေ့ပဲပြောလိုက်ပါတယ်မီလာတော့ကတောင်ကိုရီးယားရဲ့စစ်လက်နက်ပစ္စည်းအယောင်မြင့်တင်ရေးအခမ်းအနားကိုတောင်ကိုရီးယားဆိုင်ရာမြန်မာတပ်အမတ်ကြီးကိုဖိတ်ကြားခဲ့တဲ့အပေါ်ဆိုရင်ကြောင့်မြန်မာနိုင်ငံလူအခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်တွန်အမ်ဒူးစ်ကဇွန်လ6ရက်နေ့ရက်စွဲနဲ့စာပေးပို့ခဲ့ပြီးနောက်တောင်ကိုရီးယားအစိုးရကတုံ့ပြန်လိုက်တာပါ ဆိုးမျိုးအရှေ့မြောက်ဘက်52ကီလိုမီတာအကွာဖိုချန်ဒေတာမှာမေလ2ရက်နေ့ကလုတ်တဲ့စစ်လက်နက်အခမ်းအနားကိုနိုင်ငံပေါင်း18နိုင်ငံကနိုင်ငံသားတန်တမန်တွေတက်ရောက်ခဲ့ကြပြီးမြန်မာတန်အမကြီးဦးတန့်စင်တက်ရောက်မင်ကွန်ပြောကြားခဲ့တဲ့အတွက်အထူးကိုယ်စားလှယ်အန်ဒရူးစ်ကစိုးရိမ်တဲ့သဘောထားကိုပြောဆိုခဲ့တာလည်းဖြစ်ပါတယ်စစ်လက်နက်ပြပွဲမှာတော့တင်ကားတွေအပါအဝင်အခြားစစ်လက်နက်ပစ္စည်းတွေကိုပြသခဲ့ပါတယ်တန်အမကြီးရဲ့တက်ရောက်မှုဟာတရားဝင်မှုမရှိတဲ့စစ်ကောင်စီကိုအတိမတ်ပြရာရောက်တယ်လို့တောင်ကိုရီးယားရဲ့မြန်မာနိုင်ငံကိုလက်နက်တင်ပို့မှုတားမြစ်ချက်အပေါ်တန်တရားဖြစ်စရာဖြစ်တယ်လို့လည်းဂျနီဗာမှာရှိတဲ့တောင်ကိုရီးယားတန်ယုံကိုပေးပို့တဲ့စာမှာအထူးကိုယ်စားလှယ်ကရေးသားခဲ့တာပါတောင်ကိုရီးယားနိုင်ငံသားရေးဌာနကတော့မြန်မာနိုင်ငံပေါ်စစ်လက်နက်တင်ပို့မှုတားမြစ်ချက်ကိုတင်းတင်းကြပ်ကြပ်ဆက်လက်ကျင့်သုံးနေကြောင်းတုံ့ပြန်ခဲ့ပါတယ်ဖိတ်ကြားချက်ဟာလည်းမြန်မာနိုင်ငံအပါအဝင်အာဆီယံအသင်းဝင်တွေပေးပို့ခဲ့တာဖြစ်တယ်လို့သာပြောဆိုခဲ့ပါတယ်ကုလသမဂ္ဂလူအခွင့်ရေးအထူးကိုယ်စားလှယ်ကတော့မြန်မာစစ်ကောင်စီကိုအတိအမှတ်မပြုဖို့နဲ့ဖိအားတွေတိုးမြှင့်ပြီးခဲ့တဲ့နှစ်နိုဝင်ဘာလခရီးစဉ်တွင်မှလည်းတိုက်တွန်းခဲ့ပူပါတယ်ရှင
်စင်ကာပူနိုင်ငံရဲ့အဓိကဘဏ်ကြီးတစ်ခုဖြစ်တဲ့ United Overseas Bank UOB ကမြန်မာနိုင်ငံရဲ့နဲ့ဘဏ်ချင်းချိတ်ဆက်လုပ်ဆောင်နေတဲ့လုပ်ငန်းအားလုံးကိုရပ်ဆိုင်းတော့မှာဖြစ်တဲ့အကြောင်းကြေညာထားပြီးဒီလိုရပ်ဆိုင်းလိုက်တဲ့အတွက်ကမ္ဘာငွေကြေးစနစ်ထဲမြန်မာစစ်ကောင်ဆောင်တွေပါဝင်အသုံးပြုခွင့်တိတိတသာထိခိုက်စေလိမ့်မယ်လို့ Nikkei Asia သတင်းမှာဒီကနေ့ရေးသားထားပါတယ်မြန်မာနိုင်ငံဘက်ကဘဏ်တွေကတဆင့်ငွေသွင်းတာငွေထုတ်တာအလုံးကိုကန့်တတ်မှာဖြစ်ပြီး UOB အတွင်းငွေကြေးလွှဲပြောင်းတာတွေကိုသာခွင့်ပြုမှာဖြစ်တဲ့အကြောင်းပြီးခဲ့တဲ့သတင်းဘက်ကမြန်မာနိုင်ငံကဘဏ်တွေစီကိုလျှို့ဝှက်အကြောင်းကြားခဲ့ပါတယ်ဒါအပြင်မြန်မာနိုင်ငံသားတချို့တွေနဲ့မြန်မာဘဏ်တွေကို Visa နဲ့ MasterCard အကျိုးဝယ်ကတ်သုံးဝယ်ယူမှုတွေကိုထိန်းချုပ်ဟန်တော့တာမှာဖြစ်ပြီးမြန်မာနိုင်ငံကဘဏ်တွေဟောင်ကောင်မှာနိုင်ငံခြားငွေလက်ခံနိုင်အောင်လက်ခွဲဖွင့်ထားတဲ့ No Stores Bank အကောင့်ကိုလည်းပိတ်တော့မယ်လို့ပြောဆိုထားပါတယ်စင်ကာပူ UOB Bank ဟာမြန်မာစစ်ကောင်စီအကြီးအကဲတွေစီးပွားရေးလုပ်ငန်းရှင်တွေနဲ့ချမ်းသာကျော်ဝသူတွေပြည်ပမှာအသုံးပြုတဲ့အဓိကဘဏ်တစ်ခုဖြစ်တဲ့အကြောင်းလဲ Nikkei Asia သတင်းမှာရေးသားထားပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲအမေရိကန်အစိုးရကအရေးယူတန်ခတ်ထားတဲ့မြန်မာနိုင်ငံခြားကုန်သွယ်မှုဘဏ် MFTB မြန်မာရင်းနှီးမြှုပ်နှံမှုနဲ့ကုသရောင်းဝယ်ရေးဘဏ် MICB ဘဏ်တွေနဲ့ချိတ်ဆက်လုပ်ကင်နေတဲ့လုပ်ငန်းတွေကိုအရေးယူမယ်လို့အမေရိကန်အစိုးရကသတိပေးခဲ့ပါတယ်ဒီဘဏ်နှစ်ခုနဲ့ချိတ်ဆက်လုပ်နေတဲ့လုပ်ငန်းတွေအနေနဲ့ငွေအသွင်းအထုတ်တွေကိုအောက်တိုဘာ9ရက်နေ့မှာရပ်ဆိုင်းဖို့အမေရိကန်ဘဏ်ဓာတ်ရေးဌာနကအချိန်သတ်မှတ်ခဲ့ပြီးစောင့်ကြည့်သွားမယ်အကြောင်းသတိပေးခဲ့ပါတယ်ခင်ဗျာ
အန်တဲ့ညပဲမြန်မာဘာသာအစီအစဉ်တွေကိုညပိုင်း9နာရီကနေ10နာရီထိပိုင်းဒိုမီတာ32 kHz 9383ညနဲ့9383ညပိုင်းဒိုမီတာ51 kHz 5885တို့ဖြင့်စနစ်တနည်းမှာလိုင်းလိုက်မီတာ190 kHz 1509ကနေပြောထုတ်လွှင့်ပေးနေပါတယ်ရှင
်ဗုဒ္ဓဦးညာ VO ရဲ့ထိတ်တန့်ရောက်သတင်းတွေကိုပြောပြပေးနေတာပါရှင်ရှိတောင်အာရှဒေသတွင်မှတရုတ်ရဲ့ဩဇာလွှမ်းမိုးမှုကိုတန်ပြန်နိုင်ဖို့ဗီယက်နမ်နိုင်ငံနဲ့ဆက်ဆံရေးတိုးတက်ကောင်းမွန်လာစေဖို့ရည်ရွယ်ပြီးတော့အမေရိကန်သမ္မတဂျိုးဘိုင်ဒန်ကဟနွိုင်းမြို့ကိုမကြာခင်မှာတွားရောက်လည်ပတ်တော်မှာဖြစ်ပါတယ်။ဗီယက်နမ်ကကျွန်တော်တို့ရဲ့ဆက်ဆံရေးကိုပြောင်းလဲပြီးမိတ်ဖက်နိုင်ငံဖြစ်လာစေချင်တာကြောင့်မကြာခင်ဗီယက်နမ်ကိုတွားတော့မှာပါလို့နယူးမက္ကဆီကိုမှာလုပ်တဲ့နိုင်ငံရေးရန်ပုံငွေပွဲတစ်ခုမှာဘိုင်ဒန်ကအခုလိုမှတ်ချက်ပေးခဲ့တာပါ။ကမ္ဘာတဝန်းမှာအပြောင်းလဲတွေအလုံးဖြစ်ပျက်နေတဲ့အချိန်မှာကျွန်တော်တို့မှလည်းပြောင်းလဲမှုတွေကိုလုပ်ဖို့အခွင့်အရေးတစ်ခုရှိတယ်လို့လည်းသူကပြောသွားပါသေးတယ်။ဒေသတွင်းမှာတရုတ်ရဲ့အင်အားကြီးထွားလာမှုကိုအမေရိကန်နဲ့ဗီယက်နမ်တို့ဘက်ကစိုးရိမ်ပူပန်မှုတွေဖြစ်နေချိန်မှာပဲနှစ်နိုင်ငံကြားကုန်သွယ်ရေးအတွက်ပုံမနီးကက်စွာချိတ်ဆက်မှုတွေလှုပ်လာကြတာပါ။တောင်တရုတ်ပင်လယ်မှာတရုတ်နိုင်ငံရဲ့ရေချောင်းပိုင်နဲ့ဆိုင်ရာတောင်းဆိုမှုတွေကြောင့်တရုတ်နဲ့အရှေ့တောင်အာရှနိုင်ငံတွေအထူးသဖြင့်ဗီယက်နမ်နဲ့ဖိလစ်ပိုင်တို့ကြားနှစ်ပေါင်းများစွာထိတိုက်တွေ့မှုဖြစ်နေတာပါ။တောင်တရုတ်ပင်လယ်မှာတရုတ်နဲ့ဗီယက်နမ်တို့ကြားမှာဖြစ်နေတဲ့တင်းမာမှုတွေကြောင့်စီးရေးပရိပခ္ခတွေဖြစ်ပေါ်လာမှာကိုလည်းလူအများကစိုးရိမ်နေကြပါရှင
်။ထိုင်းနိုင်ငံမှာရွေးကောက်ပွဲတွေကျင်းပပြီးသုံးလကြာတဲ့အထိအစိုးရမဖွင့်နိုင်သေးပဲဖြစ်နေချိန်မှာပဲဒုတိယမဲအများဆုံးရထားတဲ့ဖွဲ့ထိုင်းပါတီကနောက်ထပ်6ပါဒီရဲ့ထောက်ခံမှုရရှိထားကြောင်းဒီကနေ့ပဲကြေညာလိုက်ပါတယ်။ဒါပေမဲ့လည်းအစိုးရဖွဲ့နယ်လောက်တဲ့အထိမရှိသေးတဲ့အတွက်နိုင်ငံရေးအရအပြည့်မထွက်သေးပဲဖြစ်နေပါတယ်။ရွေးကောက်ပွဲမှာမဲအများစုအနိုင်ရခဲ့တဲ့ Move Forward Party ကဦးဆောင်ပြီးအစိုးရမဖွဲ့နိုင်အောင်ဘရင်ကိုထောက်ခံတဲ့ Conservative တွေကိုဟန်တားခဲ့ပြီးတဲ့နောက်ထိုင်းနိုင်ငံမှာနိုင်ငံရေးအရရှင်မတိုးနောက်မဆုတ်အခြေအနေနဲ့ကြုံနေရတာပါ။နိုင်ငံရေးသဘောထားကွဲပြားမှုတွေရော့ပါပြီးလွတ်တော်ကိုယ်စားလှယ်တွေနဲ့နိုင်ငံရေးပါတီတွေရဲ့ထောက်ခံမှုရရှိဖို့မျှော်လင့်ကြောင်းလဲဖွဲ့ထိုင်းပါတီခေါင်းဆောင်ချွန်လနာစရိကောက်ကပြောပါတယ်ထိုင်းနိုင်ငံရဲ့စီးမြင့်ကံဘီရင်စနစ်ကိုပြုပြင်ပြောင်းလဲရေး Move Forward Party ရဲ့မူဝါဒကိုမကြိုက်တာကြောင့်ညွန်ပေါင်းဆွေးအဖွဲ့ထဲမှာပါဝင်မှုညှဉ်းဆန်ခဲ့တဲ့ ဖုန်ကြိုင်ထိုင်းပါတီရဲ့ထောက်ခံမှုရခဲ့ပြီးတဲ့နောက်ဖွာထိုင်းပါတီရဲ့ဒီကနေ့ကြေညာချက်ထွက်ပေါ်လာတာလည်းဖြစ်ပါတယ်ထိုင်းနဲ့ထိုင်းဝန်ကြီးချုပ်ဟောင်တက်ဆင်ရှင်နဝါမိသားစုထူထောင်ခဲ့တဲ့ဖွာထိုင်းပါတီဟာနောက်ထပ်ခုနှစ်ပါတီရဲ့ထောက်ခံမှုလည်းရရှိထားပေမဲ့စစ်တပ်ကခန့်ထားတဲ့အထက်လွှတ်တော်ရဲ့ထောက်ခံမှုရမရဆိုတာကတော့ရှင်းရှင်းလင်းလင်းမသိရသေးပါဘူးခင်ဗျာ
တိုင်ဖုန်ဒက်ဆူရဲ့နောက်ဆက်တွဲအဖြစ်တရုတ်နိုင်ငံဘေကျင်းမြို့တော်မှာနှစ်ပေါင်း140တွင်အပြင်းထန်ဆုံးမိုးရွာသွန်းမှုတွေကြုံခဲ့ရပြီးလူ33ဦးသေဆုံးက18ဦးပျောက်ဆုံးနေတယ်လို့တရုတ်အာဏာပိုင်တွေကဒီနေ့ပဲသတင်းထုတ်ပြန်ထားပါတယ်။ဘေကျင်းမြို့အနောက်ဘက်မန်ထိုဂူကရိုင်မှာအဆိုးရွားဆုံးမိုးရွာသွန်းမှုနဲ့ရေလွှမ်းမှုမှုတွေကြောင့်လူပေါင်း3,100လောက်ကိုရေဘေးသင့်ခဲ့ပြီးအိမ်ကျေ3,000ခွဲနီးပါးပျက်စီးခဲ့တယ်လို့လည်းဒီနေ့လုတ်တဲ့သတင်းစာရှင်းလင်းမှတ်မှာပြောကြားခဲ့ပါတယ်။တမိုင်းတလျှောက်အဆိုးရွားဆုံးပျက်စီးဆုံးရှုံးမှုလည်းဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါတယ်။ဟေဘီတီနယ်ဟန်နန်တီနယ်နဲ့တီယန်ချင်းမြို့တို့မှာရေဘေးသင့်ဒေတာ၈ခုအတွက်အရေးပေါ်အကူအညီဖြစ်တရုတ်ယွမ်ငွေ၁ဘီလီယံသုံးဆွဲမဲ့အကြောင်းတရုတ်ဗန်ဒါရေးဝန်ကြီးဌာနကလည်းဒီကနေ့မှထုတ်ပြန်ပြောဆိုထားပါတယ်ရှင်
။တိုင်ဖုန်းမုန်တိုင်းခနွန်းကြောင့်အရှေ့အာရှနိုင်ငံတွေမှာမိုးသက်ထန်လေပြင်းတိုက်ခိုက်မှုတွေကြုံနေရပြီးရေကြီးတာကြောင့်ပေးဆုံးတာရသူတွေရှိနေပါတယ်။တိုင်ဖုန်းမုန်တိုင်းခနွန်းကြောင့်ဂျပန်နိုင်ငံတောင်ပိုင်းနဲ့တောင်ကိုရီးယားနိုင်ငံတွေမှာလေကြောင်းနဲ့ခီးယထာခီးစဉ်တွေဖြတ်သိမ်းထားရပါတယ်တရုတ်နိုင်ငံဘေကျင်းမြို့တော်မှာလည်းစံချိန်တိမိုးကြီးလွန်းတဲ့အတွက်လူ33ယောက်သေဆုံးပြီး18ယောက်ပျောက်ဆုံးနေဆဲဖြစ်ကြောင်းတရုတ်အစိုးရတာဝန်ရှိသူတွေကဒီကနေ့ပြောပါတယ်ပြီးခဲ့တဲ့သတင်းပတ်တွေအတွင်းစံချိန်တိမိုးသက်ထန်တာကြောင့်တရုတ်နိုင်ငံနဲ့တခြားမြို့တွေမှာလည်းအဆောက်အုံတွေပျက်စီးပြီးလူသေဆုံးမှုဒဏ်ရာရမှုတွေရှိနေတာပါဂျပန်နိုင်ငံနဲ့တိုင်ဖုန်းမုန်နဲ့ဝင်တဲ့အချိန်မှာမုန်တိုင်းရဲ့ရွေလျားနှုံးကတနာရီကို6မိုင်နှုံးနဲ့အင်မတန်နိမ့်နိမ့်ကွေးကွေးရွေရှားနေတာဖြစ်ပြီးမုန်တိုင်းအားကောင်းဆဲဖြစ်တာကြောင့်မိုးကြီးတာနဲ့လေပြင်းတက်ခတ်တာတွေတော်တော်လေးဇက်တိုက်ဖြစ်နေတယ်လို့ဆိုပါတယ်ဒီမနေ့နောက်ဆုံးရရှိတဲ့တောင်ကိုရီးယားမိုးလေဝသသတင်းတွေအရတောင်ကိုရီးယားတောင်ပိုင်းနဲ့အရှေ့ပိုင်းဒေသတွေမှာဒီကနေ့မိုးသက်ထန်ပြီးလေပြင်းတက်ခတ်မယ်လို့ခန့်မှန်းထားပါတယ်ဆိုးလို့မျိုးတော်ကိုနာရီနဲ့ချီပြီးတော့မုန်တိုင်းခန့်နှုံးတက်ခတ်နိုင်ပြီးလေပြင်းကတနာရီကတနာရီ56မိုင်ကနေ68မိုင်နှုန်းအထိရှိမယ်လို့ခန့်မှန်းထားပါရခင်ဗျာ နောက်ဆုံးရရှိတဲ့သတင်းတွေကိုမက်ခင်လင်းနဲ့အတူတင်ပြပေးကြတာပါခင်ဗျာ View American အတန်းကနေပုံထုံးနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါအခုတော့သတင်းပိတ်ပုတ်ချက်တွေကိုတင်ပြပေးဖို့အလဲရောက်လာပြီးမို့ပထမဦးဆုံးတော့စစ်ကောင်စီစခန်းတစ်ခုကို KIA ကသိမ်းပိုက်ပြီးတဲ့နောက်မှာနှစ်ဖက်တိုက်ပွဲတွေပြင်းထန်နေတဲ့အကြောင်းကိုပြောပြပါမယ်ကချင်ပြည်နယ်ဖားကန့်မြို့နယ်မှာကတိုင်းတောင်စစ်ကောင်စီတပ်စခန်းကို KIA နဲ့ PDF ဖူးပေါင်းတပ်ဖွဲ့တွေကတင်းယူခဲ့ပြီးတဲ့နောက်စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာတွေရှိခဲ့သလိုမြေပြင်မှာလည်းနှစ်ဖက်တိုက်ပွဲတွေပြင်းထန်ခဲ့ပါတယ်ဒီကနေ့အထိလည်းအခြေအနေကတင်းမာနေဆဲဖြစ်ပြီးတိုက်ပွဲဖြစ်ပွားရာအနီးအနားကပြည်သူ 3,500 လောက်ဘေးလွတ်ရာတိမ်းရှောင်နေကြရပါတယ်ဖားကန့်ဒေသရဲ့နောက်ဆုံးအခြေအနေသတင်းပေးပို့ချက်ကိုအခြေခံပြီးတော့မအေးတန်နာကျော်ကပြောပြမှာပါခင်ဗျာ
ကချင်ပြည်နယ်ဖားကန့်မြို့နယ်ကတိုင်းတောင်နယ်နမ်မော်တပ်စခန်းတွေကိုဒီလ9ရက်နေ့ကကချင်လွတ်မြောက်ရေးတပ်ဖွဲ့ KIA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးတော့ကတိုင်းတောင်စခန်းကိုသိမ်းယူခဲ့တာပါဒီလ10ရက်နေ့မှာတော့စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တာတွေရှိသလိုမြေပြင်မှာလည်းတိုက်ပွဲတွေပြင်းထန်ခဲ့ကြောင်းနဲ့လက်ရှိမှာလည်းနှစ်ဖက်အကြားစစ်ရေးတင်းမာမှုတွေရှိနေတယ်လို့ KIA ရဲ့ပြန်ကြားရေးတာဝန်ခံဘုံမူကြီးနော်ဘူးက VOA ကိုပြောပါတယ
်ဖြစ်နေမှာတော့အဲ့ဒီကတိုင်းတောင်စခန်းဘက်မှာလေကြောင်းနဲ့အကြီးကျယ်ဘုံလာချဲတဲ့ဖြစ်စဉ်တွေရှိတယ်။နောက်မြေပြင်ဘက်ကနဲ့လည်းထူးထူးဖြစ်နေ။မနေ့ကတော့တက်ပွဲကြီးကြီးဖြစ်တဲ့ဟာရှိပါတယ်။ဒီနေ့ကျတော့အဲ့ဒီဘက်ကအတားနဲ့ပြန်မချတော့ဘူး။ဒါတော့အဲ့ဒီကတိုင်းတောင်မှာကတော့သူတို့ပြန်ထိုင်နေဒီလားလို့ပေါ့နော်။အမတရပြေဘူးကျွန်တော်လည်းအမဲတော့မရှိတယ်အခုတည်းကတော့ပပတပလိုက်ရတော့ပြရတော့ဖြစ်နေတယ်အဲအလုံးကတော့တင်းမာနေတဲ့နေသားတို့ဖြစ်ပါလေ
စစ်ကောင်စီဘက်ကလေကြောင်းကတိုက်ခိုက်တယ်လို့ဖားကက်နဲ့စမ်းကြွယ်တက်စခန်းကနေပြီးတော့လက်နက်ကြီးနဲ့ပစ်ခတ်တာတွေရှိတဲ့အကြောင်းဒေတာကန်တွေကလည်းပြောပါရဲ့ဒေတာရဲတိုက်ပွဲတွေပြင်းထန်နေတာကြောင့်တိုက်ပွဲဖြစ်ပွားတဲ့ကတိုင်းတောင်နဲ့နမ်မော်ဒေတာဘက်ကပြည်သူတွေဟာမော်ရှန်နဲ့ဆိုင်းအောင်ကြေးရွာတွေဘက်ကိုထပ်ပြီးတော့တင်းချောင်လာနေကြပါရဲ့လောလောဆယ်မှာတော့စစ်ဆောင်တွေဟာဗုဒ္ဓဘာသာဖုန်ကြီးเจ้าတွေနဲ့ခရစ်ယာန်ဘုရားเจ้าတွေမှာခိုလုံနေကြပြီးတော့စုစုပေါင်း 3,500 လောက်ရှိတယ်လို့စစ်ဆောင်တွေကိုကူညီနေတဲ့ဖားကန့်မြို့နယ်စိုင်းတောင်ကသင်္ခါလူမှုကူညီရေးအတင်းဥက္ကဋ္ဌဦးညင်ကြီးကပြောပါရင
်မော်ရှန်เจ้าမှာက 2,500 ရှိတယ်။တင်ရတုဆတ်เจ้าမှာက 150 ရှိတယ်။နောက်အာတီเจ้าမှာက 100 နောက်ထပ်ကချင်း IRC ကျောင်းတစ်ခုမှာက100လောက်ရှိတယ်ပိုင်းညာအပူတော့အပူကြောက်သေးတောင်ဥတော်ကြီးကျောင်းပေါ့ကြောက်သေးတောင်ကျောင်းမှာက150လောက်ရှိတယ်နောက်ပြီးဟိုမော်လကင်ကျောင်းမှာက100လောက်ရှိတယ်ပေါ့မော်လကင်ဘုံကြီးကျောင်းပေါ့နော်နောက်ပြီးဝေခါကျောင်းမှာ100လောက်ရှိတယ်ဝေခါအားလုံးပေါင်းခံမှန်းကြီး305လောက်ရှိတယ်ဒီကဂျွာဒီ4ရွာလောက်ကပြန်ရှိလာတာသူတို့မြင်လို့လေဒီမရကတော့တိတ်ရှိဘူးအမနေ့ကနေနေပိုင်းလာတာဖြစ်တော့ဟိုအားလုံးရောကဒီလိုမျိုးလိုပြန်ရှိတော့တာပုံမျိုးပေါ့
ဆစ်ဆောင်တွေကိုတော့တင်ခါလူမှုကွန်ရီရဲ့အတင်းကကမကထာပြုတ်ပြီးတော့လူမှုရေးအတင်းတွေနဲ့ရမ်းမိရဖတွေကစားတောင်ရေးကိုစောင့်ရဲ့ပေးနေတယ်လို့မြတ်တာရှင်အတင်းကဆေးကုပေးနေကြောင်းလဲဆိုပါရင်ဒေသခံတချို့ကတော့ကချင်နှစ်ချင်းခရီးရန်အဖွဲ့ချုပ် KBC ဖျားကြောင်းမှာခေါ်လုံနေတဲ့သူတွေရှိကြောင်းနဲ့လူရည်စင်းတော့မတိကြောင်းပြောပါရင်ဒေတာရင်းသတင်းမီဒီယာတွေမှာတော့ကတိုင်းတောင်ဘက်ကဒေတာကန်600လောက်တိုက်ပွဲအတွင်းမှာပိတ်မိနေရတဲ့ရှိချောင်းဖော်ပြပေမဲ့လေ VOA အနေနဲ့ဒါကိုတီးကြအတိမပြုံနိုင်ပါဘူးကချင်ပြည်နယ်အတွင်းမှာပြီးခဲ့တဲ့ဇူလိုင်လဆန်းက KIA ဌာနချုပ်လိုင်ဇာနီးမှာတိုက်ပွဲတွေဖြစ်ခဲ့ပြီးတဲ့နောက်ဒေတာအနက်မှာပါတိုက်ပွဲတွေဖြစ်ပွားလာခဲ့တယ်လို့စစ်ရေးတင်းမာမှုအချိန်နဲ့မြင့်တက်နေတာဖြစ်ပါတယ်ရှင
်မိုင်းတနာကျော်တင်ပြပေးခဲ့တာပါခင်ဗျာမကြခင်မှာထိုင်းနိုင်ငံအတွင်းမိုးများပြီးရေကြီးမှုတွေဖြစ်နေတဲ့သတင်းကိုလည်းတင်ပြပေးသွားပါမယ်အခုတော့ရေကြီးရေရှမ်းမှုတွေကြောင့်အာရှလမ်းမကြီးပိတ်ထားရလို့ကုန်စည်စစ်ဆင်မှုတွေရဆိုင်နေတဲ့တဲ့တင်ကိုပြောပြပါမယ်။ထမ်းမြမကုန်သွယ်ရေးလမ်းကြောင်းပေါ်ကမြဝတီကော့ကရိတ်လမ်းပိုင်းပြီးခဲ့တဲ့ရက်ပိုင်းကမိုးများပြီးမြေပြိုပျက်စီးခဲ့တာကြောင့်ပိတ်ထားရတယ်လို့ပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေကိုတခြားနယ်စပ်စခန်းတွေကနေပြောင်းလဲတင်သွင်းခွင့်ပေးသွားမယ်လို့မြဝတီကုန်သွယ်ရေးဦးစီးဌာနကဗုဒ္ဓဟူးနေ့မှာထုတ်ပြန်ပါတယ်။ပြည်တွင်းစစ်ပဋိပက္ခတွေနဲ့တဘာဝဘေးနှမျိုးစလုံးကြောင့်ကုန်စည်စစ်ဆင်မှုတွေအတိုင်းအတာတစ်ခုအထိအခက်အခဲစင်ခုံမှုတွေကြုံနေရတဲ့အကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုတော့ကိုငင်းချန်းကပြောပြပေးမှာပါခင်ဗျာ
။ပြီးခဲ့တဲ့ရက်ပိုင်းကကရင်ပြည်နယ်အတွင်းရေကြီးမြေပြိုမှုတွေကြောင့်ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာအရေးပါတဲ့အာရှလမ်းမကြီးရဲ့မြဝတီကော့ကရိတ်လမ်းပိုင်းပျက်စီးသွားခဲ့သလိုကုန်သွယ်မှုနဲ့အသွားအလာတွေနှောင့်နှေးသွားခဲ့ရပါတယ်။ဒါကြောင့်ပို့ကုန်သွင်းကုန်လုပ်ငန်းရှင်တွေကိုတခြားနယ်စပ်ဂိတ်တွေအပါအဝင်ပင်လယ်ရေကြောင်းကနေပြောင်းလဲတင်သွင်းခွင့်ပေးသွားမယ်လို့ကုန်သွယ်ရေးဦးစီးဌာနမြဝတီကဒီကနေ့ထုတ်ပြန်ထားပါတယ်။လိုင်စင်ခွင့်ပြုချက်ရထားတဲ့ပို့ကုန်သွင်းကုန်ပစ္စည်းအလုံးကိုခွင့်ပြုပေးသွားမယ်လို့ထုတ်ပြန်ချက်မှာဖော်ပြထားပါတယ်။ထိုင်းနိုင်ငံမဲဆောက်မှာရှိတဲ့သွင်းကုန်ကုမ္ပဏီပိုင်ရှင်ဦးလင်းလင်းကတော့အာရှလမ်းမကြီးမှာကားသွားလို့မရသေးတဲ့အတွက်သူတို့အနေနဲ့ရှမ်းပြည်နယ်အရှေ့ပိုင်းတာချီလိတ်ကနေကုန်စည်တွေလှည့်သွင်းဖို့စဉ်းစားထားတဲ့အကြောင်း VOE ကိုပြောပါရစေ
။စဉ်းစားရတာကိုမျိုးအောင်စဉ်းစားရတာ။ဒီကောင်ကကွန်မြူနတီကကျွန်တော်တို့ဒီကမှာကျတော့ရပ်တန့်သွားလို့ရတဲ့အချိန်ကြီးကြီး။ဒီဘက်ကကွန်မြူနတီရဲ့စစ်တပ်နဲ့ဒီမှာလမ်းဆက်တွေကအဲ့လိုပြတ်တောက်သွားတဲ့အခါကျဒီဘက်မှာဟိုဈေးဘက်မှာဈေးခွက်ကလိုရအရင်အရင်ဈေးတရားခုတက်တော့မှဖြစ်တဲ့အတွက်ကျွန်တော်တို့သာဒီဖြစ်နိုင်တဲ့ဖြစ်နိုင်ချေအများကြီးပေါ့ရှိကြရတယ်ပေါ့။အကုန်လုံးတော့လိုက်စဉ်းစားနေရတာပေါ့။ကျွန်တော်မဲဆိုင်ပဲဒီပေါ်တော့အဲမဲဆိုင်ပဲတည်းနဲ့တင်ပုံကြမှုဘက်ကိုမဲဆိုင်ကျွန်တော်အဲ့ဘက်ကနေတော့ဒီညမတော့ပြောင်းဝင်တဲ့နိုင်ကြောင်းတွေပေါ့အဲ့ရရအကုန်လုံးစရတိုင်းလိုက်ချင်းလာ
ကရင်ပြည်နယ်မြဝတီမြို့တစ်ဖက်ကမ်းမဲဆောက်မြို့ကနေထိုင်းအထက်ပိုင်းမဲဆိုင်မြို့ကိုကုန်စည်တွေတဆင့်တဲပြီးရှမ်းပြည်အရှေ့ပိုင်းကနေရန်ကုန်ကိုပြန်တယ်ရတဲ့အတွက်ကုန်ကြစိတ်တွေများလိမ့်မယ်လို့လည်းသူကပြောပါတယ်မြဝတီကော့ကရိတ်လမ်းဟောင်းမှာကားလေးတွေနဲ့သွားလို့ရပေမဲ့လည်းအဲ့ဒီမှာလည်းမြေပြိုတာတွေစဖြစ်နေတယ်လို့ကုန်စည်ပို့ဆောင်ရေးလုပ်ငန်းရှင်တချို့ကပြောပါတယ်။ထိုင်းမြန်မာနယ်စပ်ကုန်သွယ်ရေးမှာလမ်းတချို့ကိုမြန်မာဘက်ကလက်ရှိအချိန်ထိပိတ်ထားဆဲဖြစ်ပါတယ်။မြဝတီနယ်စပ်ကိန်းနဲ့တိတ်မဝေးတဲ့ဖျားသုံးစုမျိုးကထီးခီးနယ်စပ်စခန်းကိုပြန်ဖွင့်ပေးမယ်ဆိုရင်တော့အဆင်ပြေနိုင်တဲ့အကြောင်းမွန်ပြည်သားပို့ကုန်သွင်းကုန်လုပ်ငန်းရဲ့အမှုဆောင်ဒါရိုက်တာက VOE ကိုပြောပါတယ်
။တောင်ကမိုးရမ်းရွာတဲ့ခါကျတော့တောင်ကပြိုနေတဲ့ခါကျတော့ပြည်သားရှင်ဖို့လည်းအဆင်မပြေ။တခြားနားလို့ထီးခီးကနေဝင်လို့ရတယ်အမိုးအရှူကတီတီမနဲ့ပို့လို့ရတယ်ပေါ့နော်အဲတခုတော့ရှိတာဖျားသုံးမီလမ်းကအမိုးအရှူပိတ်ထားတဲ့နေရာဖြစ်နေတယ်ဒီအစိုးရကတော့အမိုးအရှူကိုဖျားသုံးမီလမ်းဖွင့်နေမှာဆိုလို့ရှိရင်ဥပမာသူမြောက်ပြည်လမ်းကတစ်လပဲတစ်ပိတ်နှစ်လပဲဆိုပြီးကျွန်တော်တို့ကတီတီလမ်းနဲ့ဝင်လို့တော့ရတာပေါ့နော်ဒါဆိုဒီမြောက်ပြည်လမ်းမှာကနားပြောလို့ပေါ့ဟောတိုက်ပွဲအခြေအနေလေးလည်းရှိနေတယ်အဲ့ဒါလေးကြောင့်မို့ TV လောင်းတို့ဖွင့်ရမယ်ဆိုလို့ရှိရင်တော့အရှင်ပူပြီတာပေါ့ဗျာကျွန်တော်ကတော့ဒါကုမ္ပဏီတစ်ခုအနေနဲ့ကျွန်တော်ကတော့ပြတ်ကြတာပဲ
မြဝတီမော်လမြိုင်ကားလမ်း164မိုင်မှာရှိတဲ့ဂျုံအိတ်တရားအနီးမှာရေကြီးနေပြီးဒီကနေ့မနေ့တိုင်းတာကျဲအရာဆိုရင်ရေကအမြင့်29ဘေကျော်ရှိတယ်လို့လူမှုကွန်ရီအသင်းတချို့ကပြောပါတယ်ကားတွေလည်းရာနဲ့ချီပြီးပိတ်မိနေတယ်လို့ပြောပါတယ်မြဝတီဝေါ်လေးကော့ကရိတ်ဂျာရင်စိန်ကြီးစတဲ့မြို့နယ်တွေမှာမိုးတဲထံပြီးရေကြီးမြေပြိုတာတွေရှိနေပေမဲ့ စစ်ကောင်စီနဲ့ KNU KNL ကြားတိုက်ပွဲတွေကတော့ပြင်းထန်နေပါတယ်စစ်ကောင်စီဟာသူတို့လက်လွတ်လိုက်ရတဲ့မြောက်ရီမြို့နာကလက်ခတ်တောင်ဖျားကုန်းကိုပြန်ရဖို့အတွက်နေကြားဆောင် BGF တပ်တွေနဲ့တွဲပြီးတိုက်ခိုက်နေပြီးလက်နက်ကြီးတွေအသုံးပြုပြီးအဓိကပစ်ခတ်နေတယ်လို့လဲဒေသခံတွေကပြောပါတယ်ဒေသခံပြည်သူတွေအတွက်ကတော့လက်ရှိမှာသဘာဝဘေးနဲ့စစ်ဘေးနှမျိုးလုံးကနေတိမ်းရှောင်နေကြရတာဖြစ်တယ်လို့လူမှုကူညီရေးအဖွဲ့တွေကပြောပါတယ်ခင်ဗျာ
ကိုညဉ့်ညံတင်ပြပေးခဲ့တာပါခင်ဗျာ VOA American တန်ကဗိုလ်ထုံးနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါမကြခင်မှာမြန်မာနိုင်ငံတဝမ်းမိုးတဲရေကြီးရေရှမ်းမှုတွေဖြစ်နေတဲ့အကြောင်းကိုတင်ပြပေးသွားပါမယ်အခုတော့ထိုင်းနိုင်ငံအတွင်းရည်ကြီးတဲ့သတင်းကိုဥစွာတင်ပြပေးကြပါမယ်။ထိုင်းနိုင်ငံအနောက်မြောက်ဘက်မဲဟောင်ဆောင်ခရိုင်အတွင်းကဒုက္ခသည်စခန်းနှစ်ခုမှာဒီရပိုင်းမိုးများပြီးရည်ကြီးမြေပြိုတာကြောင့်လူနေအိမ်နဲ့အဆောက်အုံရာနဲ့ချီပျက်စီးသွားခဲ့ပါတယ်။တချို့အိမ်တွေအလုံးလိုက်ပါသွားတာတွေလည်းရှိပါတယ်။ဒီအကြောင်းထိုင်းချေဆိုင် VOA သတင်းတောက်မိုက်အေးအေးမာကသတင်းပေးပို့ထားပါတယ်ခင်ဗျာ
။ထိုင်းနိုင်ငံအနောက်မြောက်ဘက်မဲဟောင်ဆောင်ခရိုင်အတွင်းမှာရှိတဲ့ကရင်ဒုက္ခသည်စခန်းနှစ်ခုဖြစ်တဲ့မဲရာမိုနဲ့မဲလာဦးဒုက္ခသည်စခန်းနှစ်ခုမှာဒီလတရနေ့ကစပြီးရေကြီးမြေပြိုမှုတွေဖြစ်နေတာပါအခုဆိုရင်အများသုံးအဆောက်အဦနဲ့နေအိမ်စုစုပေါင်းအလုံး150ကျော်ပျက်စီးသွားခဲ့ပြီးတချို့ရေထဲမျောကုန်တာရှိသလိုမြေပြိုချိန်မှာအိမ်အလုံးလိုက်ပါကုန်တာတွေလည်းရှိပါတယ်မဲရာမူစခန်းအခြေအနေကိုတော့မဲရာမူကရင်ဒုက္ခသည်စခန်းကော်မတီဥက္ကဋ္ဌဆရာထေးအေးက VOA ကိုအခုလိုပြောပါတယ်
ဒီပစ်ကတ်တဲ့အကြတရက်နေ့ပေါ့အစားပြီးတော့ရေကြီးမိုးဆိုင်တဲ့ပလောမိုးရွာတော့ရေကြီးတယ်ပြီးတော့အင်ရှေအင်ရှေဆိုင်က73လုံးရေထဲပါသွားတယ်အဲ့ဒီနှလုံးကဒီမြေပြိုတာတော့ပါသွားတယ်အိမ်လုံးကျပေါ့နော်တချို့အဆောက်အုံလည်းရှိတယ်ကြောတော်တို့ဒီ community အဆောက်အုံတွေတချို့ယုံတို့ဒီကျောင်းတို့အန်ဂျီယိုအော့ဖ်စ်တိရှိုးပါပါရှိတယ်။အကောင်လုံးအဆောက်အုံရပါရော88လုံးစီးရင်အရာဟုတ
်။မေလာဦးစခန်းဘက်မှာလည်းအိမ်အလုံးရေ80ကျော်ပျက်စီးတာ၊ရေထဲမျောပါတာ၊မြေပြိုတဲ့ထဲပါသွားတာတွေဖြစ်ခဲ့တယ်လို့လည်းသူကဆက်ပြောပြပါတယ်
။အိမ်လုံးကျတော့လိုက်ထဲပါသွားတာကအလုံးညာတိရှိုးပျက်စီးသွားတာကတော့အလုံး60ကျော်
စခန်းတွင်ရေကြီးရေရှမ်းတာမြေပြိုတာတွေဖြစ်ခဲ့ပြီးတဲ့နောက်စခန်းတွင်ကစာတင်သားကလေးတွေအသုံးပြုနေတဲ့တံတားတွေလည်းပျက်စီးသွားခဲ့ပါတယ်။တစ်ချိန်တည်းမှာပဲတောင်ကျရေကလည်းအဆက်မပြတ်ကျနေတာကြောင့်စခန်းတွင်စာတင်ကြောင်းကိုတလားလောက်အထိပိတ်ထားရဖို့ရှိနေပြီးဖြတ်တန်းသွားလာဖို့အတွက်အန္တရာယ်ရှိတယ်လို့လည်းဆရာထေးအေးကပြောပါတယ်
။ကျောင်းတွေကလည်းပြန်ဖွင့်လို့မရှိမသေးသေးဘူး။လတ်တလော့နော်လတ်တလားလောလောဆောကျောင်းနားထားလိမ့်မယ်။
ဟုတ်ကဲ့
ไอ้ท่าเหรอสําหรับตัวที่คลีตรงเนี้ยตะดาไม่ရှိတော့ဒီချက်တော့ဖြစ်လာတော့အဆင်မပြေဘူ
းစခန်းတွင်းမှာလူတဦးကိုတလားကိုဘတ်ငွေ200ကျော်သာရတဲ့အစားအသောက်ဝယ်ယူလို့ရတဲ့ကတ်ကိုမိခိုနေရတာဖြစ်ပြီးအခုဒီကတ်နဲ့ဝယ်ထားတဲ့အစားအသောက်တွေလည်းရေထဲမျောပါပျက်စီးသွားတာကြောင့်စားတောက်ရေးအခက်ခဲကြုံလာရပါတယ်စားနပ်ရိက္ခအကူအညီတွေအရေးတကြီးလိုအပ်နေတဲ့အပြင်အမိုးအကာနဲ့နေစရာနေအိမ်တွေလည်းပြန်လည်တည်ဆောက်နိုင်ဖို့အတွက်အရေးပေါ်အကူအညီတွေလိုအပ်နေတယ်လို့လည်းစခန်းတာဝန်ခံတွေကပြောပါတယ်။ဒီဒုက္ခသည်စခန်းတွေဟာမြန်မာနိုင်ငံအတွင်းလက်နက်ကိုင်ပဋိပက္ခတွေကြောင့်ထိုင်းနယ်ဇက်ကိုဖျက်ချော်ထွက်ပြေးလာတဲ့ကရင်ဒုက္ခသည်တွေတသောင်းဝန်းကျင်လောက်စီအထိခိုလုံနေထိုင်နေကြတဲ့ဒုက္ခသည်စခန်းကြီးတွေဖြစ်ပါတယ်။မေလာဦးစခန်းမှာတော့ပြီးခဲ့တဲ့2018ခုနှစ်စက်တင်ဘာလလုံးကလည်းမိုးသည်းထန်စွာရွာသွန်းမှုတွေကြောင့်အလားတူမြေပြိုမှုတွေကြုံခဲ့ပူပြီးဒုက္ခသည်ရှစ်ဦးသေဆုံးခဲ့ရသလို12ဦးထိခိုက်ဒဏ်ရာရခဲ့မှုပါတယ်။လက်တလောဖြစ်စဉ်မှာတော့လူထိခိုက်သေဆုံးတဲ့သတင်းမကြားရသေးပါဘူး။ဒီရဲ့ပိုင်းတွေအတွင်းမိုးစတက်ရွာနေတာကြောင့်တောင်ရင်းမြစ်နဲ့တန်လွင်မြစ်ရေကြီးပြီးအခုလိုမျိုးဒုက္ခသည်စခန်းတွေမှာရေကြီးရေရှမ်းတာတွေကိုလည်းကြုံနေရတာဖြစ်ပါတယ်ရှင်
။ထိုင်းအခြေစိုက်သတင်းတော်မအေးမာကထိုင်းမြန်မာနယ်စပ်ကဒုက္ခသည်စခန်းမှာရေကြီးတဲ့အခြေသတင်းကိုပေးပို့ခဲ့တာပါခင်ဗျာ။တော်ရချင်တို့အခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗိုလ်ထုနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်။ခုဆက်ပြီးတော့မြန်မာနိုင်ငံတဝမ်းမိုးသည်ရေကြီးမှုတွေဖြစ်နေတဲ့သတင်းကိုလည်းဆက်ပြီးတော့တင်ပြပေးပါအောင်မယ်။မြန်မာနိုင်ငံတဝမ်းမှာဒီရက်ပိုင်းမိုးအဆက်မပြတ်ရွာပြီးမြစ်ရေတက်နေတာကြောင့်အနှိမ်ပိုင်းဒေသတို့မှာရေကြီးရေရှမ်းတာတွေဇက်တိုက်ကြုံနေရပါတယ်။ရေဘေးတင်းချောင်ဝသူတွေအများအပြားရှိနေပြီးနေထိုင်စားသောက်ရေးအခက်အခဲတွေရှိနေတယ်လို့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူတွေကပြောကြပါတယ်။မြန်မာနိုင်ငံတဝမ်းကရေဘေးသတင်းတွေစုစည်းပေးပို့ထားတာကိုအခြေခံပြီးတော့မဆုမွန်ကပြောပြပေးမှာပါခင်ဗျာ
ရခိုင်ပြည်နယ်မြောက်ပိုင်းကကြောက်တော်မြောက်ဦးမင်းများနဲ့မောင်တော်မြို့နယ်တွေမှာအခုဩဂုတ်လလာဇန်းပိုင်းကနေစလို့မိုးအဆက်မပြတ်ရွာသွန်းပြီးတော့မြေကြီးတက်လာတာကြောင့်ရေကြီးရေရှမ်းတာတွေနဲ့ရင်ဆိုင်နေကြရပါတယ်။တနေ့ထက်တနေ့ဒီရေတိုးလာပြီးတော့မြေချောင်းအနီးနေထိုင်တဲ့သူတွေကိုဘေးလွတ်ရာရွှေ့ပြောင်းပေးထားရတယ်လို့ကူညီပေးနေသူတွေကပြောပါတယ်။မြောက်ဦးမြို့နယ်ကမြက်တန်ဆောင်စစ်ဘေးဒုက္ခသည်စခန်းမှာစခန်းတစ်ခုလုံးရေမြုပ်နေတာကြောင့်အခက်ကြုံနေရတယ်လို့မြက်တန်ဆောင်ဆရာတော်ကမိန့်ပါတယ်။
နေမကောက်တဲ့လူတွေနောက်ပြီးတော့ကိုဝန်ဆောက်ပဲပြီးရင်တက်ကြီးတွေအဲ့လိုမျိုးတွေပို့ပြီးတော့ထိခိုက်ရတဲ့အုပ်စုတွေပေါ်ရင်ရွှေ့လိုက်တယ်ပြီးရင်တရလောက်ကြာစောင်းကြည့်တယ်ဒါတော့မနေ့ကခမဲနေ့မှာတော့ရှင်နေမကောက်ဘူးအဲ့နဲ့အကုန်လုံးကိုရွှေ့လိုက်တယ်ဒီနေ့မှလည်းကိုဆိုးတော့ဒီနေ့ဆိုရင်ဘာဖြစ်လို့ခဏပေးလောက်ဆက်လာတယ်ဒီနေ့မှဆိုရင်ဟွာတွေရောဟိုပစ္စည်းတွေရောလူတွေရောအကုန်လုံးကိုစစ်ပလိုက်ရတာပေါ့
ဟုတ်က
ဲ့ကဲငါလေနဲ့ဟိုခြေချင်းတွဲလို့မရတော့ဘူးဆက်ပြီးတွေတိုက်ကြည့်တယ်တွဲတယ်တွဲလို့မရတော့ဘူးဘွားနဲ့လေနဲ့တွဲနေရတဲ့အနေအထားရှိတယ
်ရေဘေးရှောင်နေရတဲ့သူတွေအတွက်နေထိုင်ရေးအခက်အခဲရှိနေပြီးစားတောက်ရေးနဲ့အဝတ်အထည်လိုအပ်ချက်တွေရှိနေတယ်လို့ပြောပါရတယ်။သူတို့အတွက်တောက်သုံးရေကလည်းအခက်အခဲရှိနေတာပါရေဘေးတံကြောင့်ရခိုင်ပြည်နယ်မြောက်ပိုင်းမှာတေဆုံးသူ2ဦးရှိခဲ့ပြီးတော့ကျွဲနာတရိတ်ဆန်တေဆုံးတာတွေလည်းရှိခဲ့ပါရတယ်အခြေခံစာသင်ပညာကျောင်းတရာကျော်လဲရေဘေးကျောင်းယာယီပိတ်ထားရတယ်လို့ဒေသခံတွေကပြောပါတယ်။အလားတူပဲမွန်ပြည်နယ်ကြိုင်မြောမြို့နယ်ကအနေပိုင်းနေရာတွေမှာလည်းမြေရေတက်ပြီးရေဘေးကျုံနေရတယ်လို့သွာလာရေးအခက်အခဲရှိတာကြောင့်စာသင်ကျောင်းတချို့ကိုပိတ်ထားရပါတယ်။ပြီးခဲ့တဲ့ရက်ပိုင်းလောက်မှာမြေရေဆက်တက်လာပြီးဒီကနေ့အချိန်ထိမြေရေဆက်တက်နေစေဖြစ်လို့ဘေးလွတ်ရာကိုပြောင်းရွှေ့နေရသူတွေလည်းရှိတဲ့အကြောင်းဒေသခံတဦးကပြောပါတယ်။
ကျွန်တော်တို့ဒီကြိုက်မြောမြို့ပေါ်ရက်ကွက်တွေရောကြေးပါတော်တော်များပေါ့ဒီကြီးတူးမှုကြောင့်တော်တော်များများတော့မြုပ်နေတယ်ချို့နေရာတွေဆိုလို့ရှိရင်အိမ်အောက်ထက်တွေပါမြုပ်နေတာရှိတယ်ကြလွန်ခဲ့တဲ့နှစ်ရက်လောက်တုန်းကကြတော့ဟိုမြေကြီးကဒူကောင်းလောက်ရှိတော့ပေါ့အဲ့လောက်ပဲရေစတက်တာမနေ့တုန်းကတော့ပူတူးလာတာပေါ့ဒီနေ့ကတော့မနေ့ကထက်နည်းနည်းလေးပူတူးလာတော့ပြီးတော့ဘိုးကအဆက်မပြတ်ရွာနေတော့လေဘိုးဒီထက်ရွာမယ်ဆိုတော့မြေကြီးစတက်ဖို့ပဲရှိတယ်ကြဟုတ်လက်ရှိမှာတော့ကျွန်တော်ဟိုကယ်ဆယ်ရေးစခန်းတွေတော့လုပ်ရတာမရှိသေးဘူးဗျ။နှစ်ဖက်ရှိတဲ့ဖိတ်နေဆိုလို့ရှိရင်တော့ပေါ်ထက်မှနေကြတာပေါ့။အခုကတော့လက်ရှိထောက်ပံ့ရေးပိုင်းကတော့နည်းနည်းနေတယ်ကြောင့်တို့ကသူလေလေးနဲ့တွားပြီးတော့ရင်းချက်စရာလေးတွေဝယ်ယူပြီးတော့ပေါ်ထက်မှပဲဖြစ်တယ်လို့လည်းမျိုးပေါ့။မီးဖို့ပြီးတော့စားနေရတာပေါ့
။မိုးအဆက်မပြတ်ရွာသွန်းတဲ့အချိန်ကြောင့်ကြောက်ထုံမြို့နေကကင်မွန်းချောင်းကျေးရွာနဲ့ဆောင်းနိုင်ကြီးကျေးရွာကိုဆက်သွဲထားတဲ့လမ်းမပေါ်ကဝက်ဝံချောင်းတရားလဲပြိုကျသွားတယ်လို့ဒေသခံတွေကပြောပါတယ်။တန်လွင်မြေကြီးတက်လာတဲ့အချိန်ကြောင့်ကရင်ပြည်နယ်ဖအံမျိုးကမြေကမ်းဘေးနေထိုင်သူတွေနဲ့ရက်ကွက်အနေမိုင်းနေမှာလဲရေကြီးရေရှမ်းတာတွေကြုံနေရပြီးတန်လွင်မြေကြီးတက်လာတဲ့အချိန်ကြောင့်ကရင်ပြည်နယ်ဖအံမျိုးကမြေကမ်းဘေးနေထိုင်သူတွေနဲ့ရက်ကွက်အနေမိုင်းနေမှာလဲရေကြီးရေရှမ်းတာတွေကြုံနေရပြီးအရေးပေါ်ရွှေ့ပြောင်းနေရတာတွေလည်းရှိပါတယ်။တချို့နေရာတွေမှာလမ်းပေါ်ရေကျော်လို့သွာလာရေးအခက်တွေ့နေပါတယ်။ကော့ကရိတ်မြို့နယ်မှာလည်းစာတင်ကျောင်းကနေရေဝင်လို့စာတင်ကျောင်းတချို့ပိတ်ထားရတယ်လို့ဒေသခံတွေကပြောပါရယ်။တောင်ကျရေရဲ့အချိန်ကြောင့်အနေမိုင်းမှာနေထိုင်တဲ့သူတွေကတော့ဓမာယုံနဲ့ရေဘေးလွတ်တဲ့အသိမိတ်ဆွေတွေစီမှာယာယီခိုလုံနေကြရတယ်လို့ကူညီပေးနေသူကပြောပါရယ်
။ဟောအခုကတော့အမှန်5ရက်ကွက်ကွက်တဲ့တော့အမှန်6ရက်ကွက်တော့ကူညီလေကုန်းလို့အပိုင်းနေ။တော့ဝင်းကြီးကွက်တဲ့အနေပိုင်းနေဆောင်းတော့ဆိုအမှန်7ရက်ကွက်ကွက်တဲ့အနေပိုင်းနေပါရေဝင်နေတာရှိကြတော့ဒါအချို့အပိုင်းတွေမှာရေပြန်ကျတော့ပါကြီးကဟုတ်ကျိုးအိမ်တွေဆိုရင်လုံးလုံးမြုပ်တော့ပေါ့ကျွန်တော်တို့ဒီလမ်းမဘေးတွေမှာတော့မကျွန်တော်တို့ဒီတချို့နေရာတွေပါဆိုရင်ခါးတောင်းလောက်တိရှိတယ်ဗျာလမ်းမပဲအနေပိုင်းတွေမှာပြောတာပေါ့နော်ကွက်သစ်ဆိုပါဆိုကွက်သစ်6လမ်း8လမ်းဆိုတာအိမ်တွေကလုံးဝမြုပ်သွားပြီလေအဲ့ဒီရက်ကွက်တွေမှာဓမာယုံရှိတယ်ဗျာဓမာယုံတွေမှာသူတို့ရှောင်ကြတယ်ဗျာဟုတ်စီမိတ်ဆိုရင်အိမ်ကွာလို့နေကြတာရှိတယ်ဗျာ
မြန်မာနိုင်ငံအနေပိုင်းဒေသတွေမှာအခုလိုမိုးများတဲ့ကာလတွေမှာရေကြီးရေရှမ်းတာတွေနှစ်စဉ်ကြုံရလေရှိပါတယ်။မိုးလေဝသနဲ့ဇလဗေဒဦးစီးဌာနရဲ့ဒီရက်ပိုင်းမြေရေသတိပေးချက်ထုတ်ပြန်ထားတာမှာတော့မတောင်မြို့ဖအံမြို့နဲ့မြဝတီမြို့နဲ့ဘီလင်းမြို့နယ်နဲ့မြအူးမြို့နယ်ကမြေကမ်းနားနဲ့မြေနှိမ်ပိုင်းတွေမှာနေထိုင်တဲ့သူတွေမြေရေကြီးမှုအန္တရာယ်ကိုသတိပြုနေထိုင်ကြဖို့အတွက်သတိပေးနှိုးဆော်ထားပါတယ်ရှင်။
မြန်မာနိုင်ငံတဝမ်းမှာမိုးသည်ရေကြီးရေရှမ်းမှုတွေဖြစ်နေလို့ဒေသခံတွေနေထိုင်စားသောက်ရေးအခက်ကြုံရတဲ့အကြောင်းမဆုမွန်ကတင်ပြပေးခဲ့တာပါခင်ဗျ။ VOA American အတန်ကနေဗုဒ္ဓနေ့ညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။သတင်းရှင်တို့အနေနဲ့ VOA မြန်မာပိုင်းကိုဝေဖန်အကြံပေးကြင်ကြတဲ့ဆိုရင်တော့ကျွန်တော်တို့ရဲ့ email လိပ်စာ burmese@voanews.com ကိုရေးသားပေးပို့နိုင်ကြသလို Facebook Messenger ကနေလည်းစာရေးသားပေးပို့လို့ရနိုင်ပါတယ်ခင်ဗျာ။
VOA American အတန်ရဲ့သတင်းမှန်သတင်းညာတွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.me/bamisviewnews မှာ join လုပ်ပြီးထိတ်ဆက်လိုက်တာနဲ့ထိတ်တန်းရောက်သတင်းတွေကိုဖြန့်ချိခြင်းနဲ့ဒီပိုင်းနဲ့ထဲရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Bamis ဆိုတဲ့တမ်းပဲနဲ့ blue mark အပြာရောင်အမှတ်လေးပါတာသတိပြုကြည့်ချင်ပါတယ် VOA သတင်းတွေပေးသက်စီအများဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်ခင်ဗျာ
တရာရှင်တို့ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ပုတ်ထုံးနေညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာအခုတင်ဆက်ပေးမယ့်ဒုတိယပိုင်းနိုင်ဝက်အစီအစဉ်မှာတော့အက်ဒီတာနဲ့ဆွေးနွေးကန်လူတို့နဲ့ကြမ်းမာရေးအားကစားကဏ္ဍစတဲ့အပတ်စဉ်အစီအစဉ်တွေကိုတင်ပြပေးသွားဖို့ရှိပါတယ်ပထမအဦးဆုံးတော့အက်ဒီတာနဲ့ဆွေးနွေးကန်အစီအစဉ်နဲ့စပါမယ်ခင်ဗျာအာဏာသိမ်းစစ်ကောင်စီကိုလက်နက်ဆွဲကင်တွန်းလှန်နေကြတဲ့လက်ရှိမြန်မာနိုင်ငံရေးအခင်အကျင်းမှာအကြမ်းမဖက်ရေးဝါဒီဒေါ်ဆန်းစုကြည်အခန်းကဏ္ဍရှိပါသေးရဲ့လားမမသက်စင်အောင်ကဦးကျော်စန်းသားနဲ့ဆွေးနွေးမြင်းမြန်းချက်ကိုပြန်လည်ထုတ်လွှင့်ပေးလိုက်ပါတယ်ခင်ဗျာ
မင်္ဂလာပါမြတ်စင
်ဒီမြန်မာနိုင်ငံရေးမှာဒေါ်ဆန်းစုကြည်ရဲ့အခမ်းကဏ္ဍကဘယ်လောက်ထိရှိနေပါသေးလဲဒီဒေါ်ဆန်းစုကြည်ကိုဖန်ဆီးထိမ့်သိမ်းထားတာအချင်းကြာလာတာနဲ့အမျှပေါ့သူခက်ကုန်ပြီးသူကဏ္ဍမရှိတော့ဘူးအဲ့လိုပြောဆိုနေကြပါတယ်ဒီပုံမှာဘယ်လိုသဘောရပါသလဲ
သူခက်ကုန်ပြီးသူခန်းကဏ္ဍမရှိတော့ဘူးဆိုတာစစ်ကောင်စီရဲ့ဆန္ဒပါသူကိုဖန်ဆီးထောင်ချထားတာကိုနှိုင်းကဒီလိုဖြစ်အောင်သူကတဖြည်းဖြည်းနိုင်ငံရေးကမှင်းမိန်သွားအောင်ဆိုပြီးတော့စစ်ကောင်စီရဲ့ဆန္ဒလုပ်ပါတယ်စစ်ကောင်စီအကြောက်ဆုံးအားလည်းပဲမြန်မာနိုင်ငံမှာဒေါ်ဆန်းစုကြည်ပဲဖြစ်ပါတယ်ဆိုတော့သူခန့်ကန်တာဟာတကယ်ပဲမရှိတော့ဘူးလားဆိုရဲမေးခွန်းကျွန်တော်စန်တမန်တယောက်ကိုမေးဘူးပါတယ်အာဆီယံမှာလည်းတာဝန်ထမ်းဆောင်မှုတွေမြန်မာအပါအဝင်အာဆီယံအဖွဲ့ဝင်နိုင်ငံတွေမှာလည်းပဲစန်မာတီအဖြစ်နှစ်ပေါင်းများစွာထမ်းဆောင်ခဲ့တဲ့ဝိုင်းရင်တမတူဟာဒေါ်ဆန်းစုကြည်ခန့်ကန်တာမရှိတော့ဘူးဆိုတော့ခင်ဗျားလက်ခံတာဆိုတော့အဲ့ဒါကျွန်တော်ဖြေလို့မရပါဘူးလေမြန်မာပြည်သူတွေဆုံးဖြတ်မဲ့ကိစ္စသာဖြစ်ပါတယ်လို့ပြောတယ်ဆိုတော့ကျွန်တော်အသေးပဲဖွင့်ကြည့်ရပါတယ်စန်တမန်စကားမြန်မာပြည်သူဆုံးဖြတ်မှာဟုတ်ပါတယ်မြန်မာပြည်သူဆုံးဖြတ်ထားပြီးပြည်သူဆုံးဖြတ်တယ်ဆိုတာမဲဆန္ဒနဲ့ဆုံးဖြတ်ခြင်းသာလေမှန်ကန်ဆုံးဖြစ်ပါတယ်ဆိုတော့2020ဒီလူတွေအနာမသိငင်မှာလူခဲရွေးကောက်ပွဲမှာကြည့်မယ်ဆိုရင်ဒေါ်ဆန်းစုကိုလူဘလောက်ထောက်ခံတယ်ဘလောက်လက်ခံတယ်ဆိုတာပေါ်လွင်နေပါတယ်ဆိုတော့ဒေါ်ဆန်းစုရဲ့အခန့်ကဏ္ဍဟာဒါကိုကြည့်ရင်မမေ့မပြေပါဘူးဆက်လက်ပြီးတော့ရှိနေစေလို့ပြောမှလို့ထင်ပါတယ်မြန်စင
်အဲ့တော့အခုလက်နဲ့ကင်ခုကန်တော်လန်နေကြတဲ့လူရဲ့တရားဒေါ်ဆန်းစုကြည်ဆွဲကင်ထားတဲ့ဟို non violence အကြမ်းမဖက်ရေးမှုနဲ့တွားပြီးတော့ဆန့်ကျင်နေတဲ့သဘောဖြစ်ပါတယ်ဒီလိုလက်နဲ့ကင်ခုကန်နေတဲ့တော်လန်ရေးကိုကဒေါ်ဆန်းစုကြည်ကလက်ခံနိုင်မှာမလား
ဒီလက်နဲ့ကင်ခုကန်တော်လန်နေတဲ့လှုပ်ရှားမှုကိုကြည့်ရင်တကယ်တော့အစကနူးတော်လန်ရေးဟာဒီလက်နဲ့ကင်တော်လန်ရေးနဲ့စတာမဟုတ်ပါဘူး CDM လို့ခေါ်တဲ့civil disobedience ဒါလက်နက်ကင်မကင်တဲ့အနုနည်းဆန့်ကျင်မှုကဖြစ်ပါတယ်ဒီလိုလုံးလို့မရဘူးစစ်ကောင်စီကမခွဲမကြသိရဲဆဲဆဲကိုအခုလုံးကိုတွေးရမြင်များလှမ်းပြစ်ပြီးတော့တတ်နေတဲ့အတွက်ကြောင့်ဒီလက်နက်ကင်တော်လှန်အစင်ကိုရောက်သွားတာဖြစ်ပါတယ်ဆိုတော့အဓိကမူရင်းကတော့ non violence နဲ့စခဲ့တာပါဆိုတော့ဒီအခုတော်လှန်နေကြတဲ့ဟိုဒေါ်ဆန်းစုကြည်လက်ခံပါမလားဆိုတာတက်ဒီတော်လှန်နေတဲ့လူတွေကဒေါ်ဆန်းစုကြည်ကသူတို့ non violence လမ်းကြောင်းကိုမှမကန်ကခေါ်ဆောင်နိုင်တဲ့ဆိုရင်ဒီဘက်ကလူလက်ခံမလားဆိုတာမေးခွန်းဖြစ်ပါတယ်အခုလက်နက်ကင်တော်လှန်နေရတယ်ဆိုတာလည်းပဲနိုင်ငံရေးအရာအလုံးဖြစ်တဲ့အတွက်ကြောင့်တော်လှန်နေရတာဖြစ်ပါတယ်ဆိုတော့လက်နက်ကင်တော်လှန်ရေးစစ်အောင်နိုင်ရေးဆိုတာဟာဒီဒီမိုကရေစီရရှိရေးအတွက်ဒီမှန်ချက်ပန်းနိုင်မဟုတ်ပါဘူးအဲ့ဒီဒီမိုကရေစီရရှိရေးလမ်းကြောင်းရဲ့ဒါကြွေးကြော်စံတရားသာဖြစ်ပါတယ်နိုင်ငံရေးမှာကြွေးကြော်စံဒီမှန်ချက်ပန်းနိုင်မဟုတ်ဘူးအလုတ်ရဲ့လမ်းညွှန်တာဖြစ်တယ်ဆိုရဲဆူဆူစကားရှိပါတယ်ဆိုတော့အခုစစ်အောင်နိုင်ရေးလို့ကြွကြော်ပြီးတော့တော်လှန်နေကြတဲ့လူတွေဟာလည်းပဲသူတို့ရဲ့ဤမှန်ချက်ပန်းနိုင်ဖြစ်တဲ့ဒီမိုကရေစီရောက်ရှိရေးအတွက်ဒါကိုလုပ်ငန်းတရအနေနဲ့အသုံးပြုနေတာဖြစ်တယ်လို့ပဲကျွန်တော်အမြင်ပါတယ်ဒေါ်ဆန်းစုကြည်ကတော့ဒီကိစ္စမှာသူကတောင်းရင်စစ်စပ်ပေးဖို့ဒါပြလို့ဆောင်ရွက်ပေးဖို့ဆိုသူကရွေချက်ရှိပါလိမ့်မယ်သူကနိုင်ငံရေးနည်းနဲ့သာထွက်ပေါက်ရှာမယ့်ကိစ္စဖြစ်ပါတယ်ဒီကိစ္စလည်းနဲ့ကရင်တိုက်နေလို့တစ်ဖက်ကတစ်ဖက်ပြတ်တိုက်မယ်ဆိုပြီးတော့လည်းဖြစ်နိုင်ဖို့အလားအလာမရှိပါဘူးစစ်တပ်ကလည်းဆက်လက်အုပ်ချုပ်လို့လည်းဘယ်လိုမှရနိုင်မှာမဟုတ်တော့ဘူးသူတို့သူများစီကလက်နဲ့ရလို့ဘလောက်ပဲနှိမ့်နှိမ့်နှိမ့်ဒီဘက်ကလည်းလက်ခံမှာမဟုတ်တော့ဘူးဆိုတော့ဒီဟာကိုပြည်လဲအောင်သူတို့ကလက်နဲ့ကိုပေးချပြီးတော့မင်းတို့ကလည်းဆွေးနွေးအောင်ဆိုပြီးတော့လည်းပဲလာပြောမှာမဟုတ်ဘူးဂျာတရားရုံးကတော့ရက်ခံပြီးတော့ဆွေးနွေးဖို့လိုပါတယ်ဒီနေရာမှာအယုံကြည်ဆုံးလူကတော့ဒေါ်ဆန်းစုပြည်ဖြစ်ပါလိမ့်မယ်နောက်တစ်ချက်အရေးကြီးတာကမြန်မာနိုင်ငံရေးဟာလူပုဂ္ဂိုလ်ချင်းကကိုယ်ဝယ်မှုပေါ်မှာစိတ်ပြီးတော့မူတည်ပါတယ်
ဆိုတော့ဆန်းစုကြီးအစင်းလာသွေးသဘာဒီကိစ္စဟာလည်းသိရေးကြည့်ပါတယ်သူနေမှာအစားထိုးနိုင်မယ်လို့ကရှားပါတယ်ဒီနေ့မှာအထူးသဖြင့်ထိုင်းနိုင်ငံဂျာယီဝင်ကြီးတွန်ပရာမိုဝင်နိုင်ရာဒီဇူလိုင်လရဲမှာပဲအာဆီယံဝင်ကြီးများအစည်းအဝေးမတိုင်ခင်မှာဒေါက်ဆန်းစုကြီးနဲ့တွေ့ပြီးတော့တွေ့ခဲ့ပါတယ်သူကဒါကိုအစည်းအဝေးမှာမှာရုပ်တရက်ဟိုပြောလိုက်တယ်ပေါ့နော်ဒေါက်ဆန်းစုကြီးကိုယ ဒီနေရာမှာဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍဘယ်လိုအရေးပါလာနိုင်ပါလဲ
ဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍအဓိကအဖြစ်ကဒီနေရာမှာလက်နက်ကင်တော်လှန်ရေးစီရင်နီးကနေပြီးတော့နိုင်ငံရေးနီးကိုကူးပြောင်းတဲ့နေရာမှာစိတ်အရေးပါပါတယ်ဒါသူမရှိရင်မဖြစ်တဲ့လူပါအဲ့ဒီနေရာမှာတော့သူကတစ်ဆွန်ဆွေးနေရေးကိုအားပြည့်တယ်ပြောတာသူ့ကိုလှုပ်ပြီးတော့သူ့ကိုအဆုံးတာသူကလုတ်ပေးမယ်ဆိုတာပြောတာမဟုတ်ပါဘူးပြည်သူတွေသိဒုက္ခရောက်နေကြပြီဒါကြောင့်တွေးဆွဆွေးနွေးကြဖို့သူကလူလာတယ်ဆိုပြီးပြောလိုက်ခြင်းသာဖြစ်ပါတယ်သူရဲ့အသုံးနှုတ်ကိုနိုင်ကဆိုတော့သူရဲ့အခန့်ကဏ္ဍအရေးပါပါတယ်သူကစောစောကကျွန်တော်ပြောခဲ့လိုပဲသူသားလျင်နှစ်ဖက်စလုံးကိုညှိနှိုင်းပြနိုင်မဲ့လူဖြစ်မယ်နောက်တစ်ခုဖြစ်နိုင်တာကတော့သူနဲ့တယောက်တည်းနဲ့မဖြစ်ရင်လည်းပဲနိုင်ငံတကာကဝိုင်းဝန်းပန်ပိုးမယ်ဆိုတဲ့နေရာမှာလည်းလူရဲ့သူတို့အကျိုးအတွက်တော့သူတို့တွေ့ကြတာပဲပေါ့လေသူတို့အကျိုးမပါဘဲမလုပ်ပါဘူးဆိုတော့တကယ်လို့ဒီအခြေအနေဖြစ်အောင်တိုက်တွန်းနိုင်မဲ့နိုင်ငံဟာအာဆီယံတဲ့အဓိကလုံနိုင်မှာကတော့တရုတ်ကလုပ်ရင်တော့ပူပြီးတော့ဖြစ်ကောင်းဖြစ်နိုင်မယ်ထင်တယ်။ဘာကြောင့်လဲဆိုတော့ရခိုင်ပြည်မှာဟိုရိုဟင်ဂျာတွေကိုပြန်ခေါ်ဖို့ဘာညာတရုတ်ကတွန်းတော့စစ်ကောင်စီကလိုက်လုတာကိုတွေးရပါတယ်။ဆိုတော့တရုတ်ရဲ့တိုက်တွန်းချက်ဟာစစ်ကောင်စီဘက်မှအတော်လေးဩဇာကြီးနေတာကိုတွေးရပါတယ်။ဆိုတော့လူတွေကြိုက်ပြီးဖြစ်စေမကြိုက်ပြီးဖြစ်စေအဲဒေါအောင်ဆန်းစုကြည်ရဲ့တွေးဆုံဆွေးနွေးဒီအကြံပေးချက်ကိုတရုတ်ကပါဝိုင်းဝန်းပြီးတော့လုပ်ပေးမယ်ဆိုရင်တော့အတောင်ထဲပေါ်နိုင်တယ်လို့ထင်ပါတယ်ကျွန်တော်တွေးမိတာပေါ့လေအ
ဲ့တော့စစ်ကောင်စီအနေနဲ့ဒေါအောင်ဆန်းစုကြည်ကိုအတုံးချခံဖို့လုပ်တဲ့သဘောပါလား
အတုံးချရဲဆိုတာစောစောအားလို့ပြောသလိုပေါ့လူတိုင်းကသူတို့အကျိုးပိုင်မလူခုပေါ့လေဒီအလုပ်ကတော့လူနိုင်ငံတကာမှလည်းထိုနည်းတိုင်းပဲနိုင်ငံတိုင်းကသူတို့အကျိုးအတွက်လုပ်တာပဲခုနတရုတ်ကလုပ်တာလည်းပဲတရုတ်အကျိုးအတွက်အများကြီးပါလို့ပေါ့မြန်မာနိုင်ငံကသူတို့အတွက်စီးပွားရေးမဟာဗျူဟာရေးအရေးပါတယ်ဆိုတော့ဒီဒေသမှာညီညာအောင်လုပ်ပေးနိုင်ရင်သူ့တက်ပို့ပြီးအမျက်ထွက်မယ်သူစီးပွားရေးလုံးလုံးကောက်မယ်ဆိုတော့အဓိကအဖြစ်သူကလုပ်မယ်ဆိုတော့ကျန်တဲ့နိုင်ငံတွေကလည်းသူတို့အကျိုးစီးပွားရေးသူတို့ပြောကြမှာပါပဲဆိုတော့လူပုဂ္ဂိုလ်တူချင်းလည်းထုံနည်းလောက်ပဲဒီနိုင်ငံတွေမှာလည်းနိုင်ငံကောင်းဆောင်တွေကတိုင်းပြည်အတွက်လုပ်တယ်ဘာပဲဖြစ်ဖြစ်သူတို့ပါတီသူတို့အနာတီမြေးတွေအများကြီးပါပါတယ်ဆိုတော့ဘသူအတွက်ပဲစုံချချပေါ့လေအဓိကအရေးကြီးတာကမြန်မာနိုင်ငံမှာပြည်သူလူထုအတွက်အကျိုးရှိဖို့အရေးကြီးပါတယ်သူတို့အတွက်ကျန်တဲ့လူတွေအတွက်လှုပ်တဲ့လူတွေအတွက်အကျိုးရှိရမရှိတာပါထားလူထုအတွက်တကယ်အကျိုးရှိတယ်ဆိုရင်တော့အာဘသူအတွက်စုံချတာပဲစုံချခံရတာပဲဆိုတာဟာမိစရာမဟုတ်ဘူးလို့ထင်ပါတယ်ဒါကတော့လုံစင်တဲ့ကိစ္စပ
ါဒီအရင်မှလည်းကုလသမဂ္ဂကရောနိုင်ငံတကာကပါဒေါအောင်ဆန်းစုကြည်နဲ့တွေ့ခွင့်တောင်းတာရှိပါတယ်မရခဲ့ပါဘူးဒါပေမဲ့အခုဒီထိုင်းနိုင်ငံရဲ့ဝင်ကြီးသွားပြီးတော့ဒီလိုလုပ်ခဲ့တဲ့လူရဲ့အပေါ်မှာဝေဖန်ကြတာတွေလည်းရှိပါတယ်ဒါမှန်တယ်လို့ပြောလို့ရပါလားဒီလိုဝေဖန်နေတာတွေဟာ
ဝီတိုင်းရဲ့လူရကိုနှစ်ပိုင်းခွဲကြည့်ရမယ်ထင်ပါတယ်ပထမတစ်ပိုင်းကတော့သူဟာဒေါအောင်ဆန်းစုကြည်နဲ့တွေ့ခဲ့တယ်ဒေါအောင်ဆန်းစုကြည်ရဲ့စကားကိုသူပြန်ပြောခဲ့တယ်တကယ်ကြောင့်ဘယ်သူမှမကန့်ကွက်ဘူးဒေါအောင်ဆန်းစုကြည်နဲ့ဒေါအောင်ဆန်းစုကြည်ကဒီတွေ့ဆုံဆွေးနွေးရင်းနဲ့အဖြေရှာဖို့တိုက်တွန်းလိုက်ပါတယ်ဆိုတဲ့ကိစ္စဘယ်သူမှဒါကမှားတယ်လို့မပြောကြပါဘူးဒါကိုဘယ်သူမှမခံကြဘူးဆိုတော့အဲဒီ Don Promote Winner ကိုအဓိကဝေဖန်တာသူကအာဆီယံဘောင်ထဲကမလုဖဲနဲ့အာဆီယံအဖွဲ့ဝင်နိုင်ငံတနိုင်ငံဖြစ်ရတာနဲ့သူကိုလန့်ကိုထွင်ပြီးတော့လေဒါပုဂ္ဂိုလ်တူချင်းသွားပြီးတော့ individual လုပ်တယ်တနိုင်ငံချင်းလုပ်တယ်ဆိုတဲ့ကိစ္စကိုဝေဖန်ကြတာပါဟာအာဆီယံရဲ့ဘောင်ကိုချိုးဖောက်တယ်လို့သူပြောကြပါတယ်ဆိုတော့ဒီနေရာမှာတခုပြောရစီအားထိုင်းဝန်ကြီးဟာနည်းနည်းအလို့တကြီးဖြစ်သွားတယ်မြန်မာနိုင်ငံကိုသွားတာဟာသူတို့အစိုးရမကြခင်ပြုတ်တော့မယ်နောက်တက်လာတဲ့အစိုးရဟာစစ်ကောင်စီနဲ့အလွန်သင်းမှာမဟုတ်ဘူးအဲ့တော့သူတို့လုပ်နေတဲ့စီးပွားရေးသူတို့အကျိုးအမြတ်တွေသူတို့ဆိုတာမှသူတို့ရဲ့ခရိုနီတွေသူတို့အစိုးရအတိုင်းအတာကလူတွေသူတို့အတိုင်းအတာကစီးပွားရေးသမားတွေလုပ်နေတဲ့လုပ်ငန်းတွေကိုထိခိုက်သွားမှာစိုးလို့ဖြစ်တယ်ဆိုတာသိပေါ်လွင်သွားပါတယ်ဒီအတွက်လည်းပဲသူကရှုတ်ချခံရတာဖြစ်ပါတယ်ဒါမှမဟုတ်ကျွန်တော်ကတော့သူတွေကောင်းတဲ့ရက်လည်းဘယ်လိုတစုံတရာပေါ်ထွက်လာနိုင်မလားဆိုတာကိုပဲမျှော်လင့်ပါတယ်။အာဆီယံပြည်ညာတဲ့ထက်မှလည်းပဲဒီကိစ္စကိုရှုတ်ချတယ်လို့ပြောမထားပါဘူး။အာဆီယံနဲ့ဘာပဲလုပ်လို့အာဆီယံဘောင်တရားလို့ပါဥက္ကဋ္ဌနဲ့ညီနိုင်ပါလို့ပါပြောထားပါတယ်ဆိုတော့ဒါဟာသောသောပြောလို့နှစ်ပိုင်းပေါ့လေ။တွေ့ဆုံဆွေးနွေးဖို့အကြံပေးတာကိုတော့ဘယ်သူမှမဝေဖန်ပါဘူး။သူရဲ့လုပ်ပုံလုပ်နည်းကိုသာဝေဖန်ခြင်းဖြစ်တယ်လို့ကျွန်တော်မြင်ပါတယ်။
ရှေ့မှာဆက်ပြီးတော့ဟိုပြည်လေလာမဲ့အချိန်အလားအလာဒေါအောင်ဆန်းစုကြည်ရဲ့အခန်းကဏ္ဍဒါတွေကိုလည်း တစ်ချက်သုံးသပ်ပေးပါဦ
းအဆင်းမကျွန်တော်ကတော့ဆိုတော့ကျွန်တော်အကောင့်မြင်ပါတယ်ပြည်လဲပါစေလို့လည်းကျွန်တော်မျက်နှာဆုတောင်းပါတယ်ကျွန်တော်အခုဆိုရင်အချိန်နဲ့သိကိုဆူဆူရွာတော်တော်လုံးကဟို Sky News ဆိုဘာလို့မှပြရတဲ့ documentary ရင်တော်တော်ကိုစိတ်မကောင်းစရာဖြစ်ပါတယ်လူငယ်တွေအသက်ပြေးပြီးတော့ဒါအသေးခံနေရတဲ့ဟာတွေဆိုတော့ဒီဟာတွေအများဆုံးပတ်ပြောက်ဖို့ကတော့ဒီကိစ္စကအဖြေရှာနိုင်ဖို့အဖြေပေါ်ထွက်လာဖို့အရေးကြီးပါတယ်ဒီလိုတိုက်နေလို့ကတော့ဒီတိုင်းဆက်ပြီးသွားနေဖို့မြင်ပါတယ်ဆိုတော့တစ်ဖက်တစ်ဖက်နှစ်ဖက်လုံးကထပ်ပေါက်ပြလာတဲ့အခါမှာတော့ဒီနည်းနဲ့အဖြေရှာမှာပဲပေါ့လေဆိုတော့အဖြေရှာဖို့အတွက်အခုဒေါအောင်ဆန်းစုကြည်တန်းတွေးခဲ့ပြီးတော့လည်းပဲဘာပဲပြောပြောစဉ်းစားကြရလမ်းတစ်ခုတော့ဖြစ်လာပြီဖြစ်တယ်ဆိုတော့ဒေါအောင်ဆန်းစုကြည်ကတော့ဒီကိစ္စကိုသူဆက်ပြီးတော့တိုက်တွန်းလိုက်မယ်ထင်ပါတယ်သို့သော်လည်းပဲအာဒန်ဒူဆွေနေခွင့်ရှိအောင်အင်းသူဒီဘက်ကလည်းသူကလုံးဝပယ်ချထားတာမဟုတ်ပါဘူးဆွေးနွေးနိုင်တဲ့အခြေအနေမရှိသေးလို့သာဖြစ်ပါတယ်လို့ပြောပါတယ်ဆိုတော့အဲ့ဒီအခြေအနေဖြစ်ပါစေလို့ပဲမျှော်လင့်ပါတယ်အဲ့လိုဖြစ်လာရင်တော့အဆင်ပြေဖို့ယူဆရပါတယ်မျှော်လင့်ရပါတယ်ဟုတ
်ကဲ့ပါကျေးဇူးတင်ပါတယ်အခုလို့ဆွေးနွေးပေးတဲ့အတွက်ဦးကျော်စံတန်ရှင်ဟုတ်ပါဘူ
းဦးကျော်စံတန်နဲ့မမသက်စင်အောင်တို့တင်ဆက်ပေးခဲ့တဲ့အက်ဒီတာနဲ့ဆွေးနွေးကအစီအစဉ်ကိုနားဆင်ကြကြတာပါခင်ဗျာအခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့လူတို့နဲ့ကျမရဲ့အစီအစဉ်ကိုလည်းတင်ပြပေးပါဦးမယ်မြန်မာနိုင်ငံမှာအခုကြုံနေရပြီဖြစ်တဲ့မိုးရာသီမှာအဖြစ်များတဲ့ရောဂါတွေကိုသတိပြုနိုင်ဖို့လူတို့နဲ့ကျမရဲ့အစီအစဉ်မှာဒေါက်တာတန့်စောကတင်ပြပေးထားပါတယ်ခင်ဗျာ
ဇူလိုင်လကုန်ပိုင်းကနေစပြီးဩဂတ်လဆန်းပိုင်းအထိမြန်မာနိုင်ငံအနှံ့မှာမိုးရွာသွန်းမှုတွေများပြားခဲ့တာပါဒီချိန်ကာလမှာမိုးရွာဒီမှာအဖြစ်များလေးရှိတဲ့ရောဂါတွေကိုကယူဆိုင်ကာကွယ်ထားကြဖို့လိုမှာဖြစ်ပါတယ်မိုးရွာဒီမှာအဖြစ်များတဲ့ရောဂါတွေအကြောင်းကိုတမတော်တူဖြစ်သူဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ
်မိုးရွာဒီရောက်လာပြီဆိုရင်ဆရာတို့အဓိကဒီရောဂါတွေနဲ့ပတ်သက်ပြီးတော့သတိထားကြရောဂါ၅မျိုးရှိပါတယ်နံပါတ်၁ကတော့ဒီမိုးရွာဒီမှာလေထုထဲမှာဒီ virus bacteria ပိုးမွားတွေပြန့်နှံ့မှုနှုံများတယ်နောက်ကူးစက်မှုနှုံများတာတွေ့ရတဲ့အတွက်သူတို့နဲ့ပတ်သက်တဲ့အီမီတုတ်ကွေးနှာစည်းချောင်းဆိုးလေချောင်းတာဒီရောဂါတွေဖြစ်တယ်ပေါ့နော်ပြီးတဲ့အခါကျတော့ဒီရာသီဥတုအခြေအနေကြောင့်ပဲရင်ကျက်ပန်းတာနဲ့ဆုတ်ဝေဒနာတွေရလည်းပို့ပြီးတော့ချောင်းဆိုးခြင်းရင်ကျက်ခြင်းခံစားရတာတွေတွေ့ရတယ်နောက်တစ်ခုကအစာအစာနဲ့ရေနဲ့နောက်တန့်ရှင်းမှုမရှိတဲ့အတွက်ကြောင့်ဝန်းလျှောဝန်းပြက်ယောဂါဝန်းကိုက်ယောဂါတိုက်ဖိုက်ယောဂါနောက်တစ်ခါအသေးအောင်သားဝါဒီယောဂါပေါ့နော်ဒီယောဂါတွေနဲ့ပတ်သက်တဲ့ဟာတွေတွေ့ရတယ်။နောက် insect လို့ခေါ်တဲ့ဒီချင်းရင်နေနဲ့ပတ်သက်တဲ့ယောဂါတွေပေါ့နော်အထူးသဖြင့်တော့ချင်းကိုက်ခံရလို့ဖြစ်တဲ့သွေးလွန်တိုကွေးယောဂါတို့နော်ဒီယောဂါတွေကမိုးရွာဒီမှာဖြစ်များပါတယ်။နောက်ဆုံးနံပါတ်5ယောဂါကတော့ဒီအဆင့်ရောင်ခံစားနေရတဲ့ယောဂါခံစားနေရတဲ့လူတွေကဒီမိုးရွာဒီမှာအဆင့်ရောင်အဆင့်ကိုက်ဒါတွေပို့ပြီးတော့ခံစားရတာမျိုးတွေရှိပါတယ
်။ဝမ်းမြောက်ဝမ်းလျှောယောဂါဟာမိုးရွာဒီမှာဖြစ်များတဲ့ယောဂါတွေတဲကယောဂါတစ်ခုဖြစ်ပါတယ်။ဝမ်းမြောက်ဝမ်းလျှောယောဂါမဖြစ်အောင်ဘလူးချက်တွေကိုလိုက်နာဆောင်ရွက်တင်တယ်ဆိုတာကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ
်။ဝမ်းလျှောဝမ်းပြက်ယောဂါမိုးရွာဒီမှာဖြစ်များပါတယ်ပေါ့နော်။အဲဒီထဲမှာအကြောင်းချက်တစ်ခုကတော့မိုးရွာဒီမှာရင်ငောင်ပေါက်ဖွားမှုများတဲ့အတွက်ကြောင့်နော်ရင်နာစာတွေစားမိတာတွေကြောင့်ဖြစ်တယ်။ဒုတိယကတော့ဒီသီးနှံမှဲ့လွန်နေတဲ့နော်အသီးနှံမျိုးတွေစားတောက်မိတာရဲ့စားတောက်တဲ့ရေတန့်ရှင်းမှုအားနေတဲ့အချိန်ကာလဖြစ်တဲ့အတွက်ကြောင့်ဒီဝမ်းလျှောဝမ်းပြက်ဝမ်းကိုက်ယောဂါတွေဖြစ်တာများတာတွေ့ရပါတယ်။ဒါကြောင့်ဝန်ရှော့ဝန်ပြက်ဝန်ကိုက်နဲ့အတူတူပဲစားတောက်ကနေဝင်တဲ့အသေးအောင်သားဝါ A ပိုးနဲ့အသေးအောင်သားဝါ E ပိုးဆိုတာတွေကလည်းဆရာတို့ကစားတောက်ကနေဝင်တာပေါ့နော်။ဒီလိုမျိုးအသေးအောင်သားဝါယောဂတွေလည်းမိုးရသည်မှာဖြစ်များတာတွေ့ရပါတယ်။ဒါတွေကိုကာဝယ်ဖို့ဆိုရင်ဆရာတို့ကဒီယောဂပိုးဝင်ရောက်တဲ့လမ်းကြောင်းဒီအစားတောက်ကနေဖြစ်တဲ့အတွက်ကြောင့်မလို့ရေနဲ့အစားတောက်တန့်ရှင်းမှုကအလွန်ရေးကြီးပါတယ်ပေါ့နော်။အဲ့တော့ကိုကိုတိုင်းတောက်သုံးစားသုံးမယ်ဆိုရင်လည်းဒါပူပူနွေးနွေးချက်ပြုတ်စားတုတ်ပြီးတော့ရင်နာမှုမရှိအောင်ဆောင်ရွက်ထားမယ်တစ်ဖက်ကကိုတောက်တဲ့တောက်သုံးရည်ရလဲတန်ရှင်းတဲ့တောက်သုံးရည်ဖြစ်အောင်ဆောင်ရွက်ထားမယ်နောက်အထူးသဖြင့်တော့ဆရာတို့ကပြင်ပစားတောက်ဆိုင်တွေကစားတောက်တွေစားတဲ့အခါမှာဒီစားအတောက်တွေကိုချက်ပြုတ်တဲ့လူတွေအနေနဲ့ကလည်းကိုယ့်ရဲ့စားတောက်ကိုတန်တန်ရှင်းရှင်းဖြစ်အောင်ကိုယ်ဆိုင်ကနေဝယ်ယူစားတောက်တဲ့သူတွေကိုဒီလိုကုသယောဂါတွေမဖြစ်အောင်တန်ရှင်းမှုကိုထူးယူဆိုင်ရမယ်ဒီအင်းဆက်ယောဂါထဲမှာပါအကောင့်ထဲမှာပါတဲ့ဒီရင်ကောင်ပေါ့နော်မနာအောင်ဆိုပြီးတော့သတိထားပြီးတော့ဒီခွေရတီမှာဆောင်ရွက်ပေးဖို့လိုပါတယ်ဒီနည်းနဲ့ဆိုရင်တော့ဆရာတို့ဒီအစာတောက်ကနေကူးဆက်တဲ့ဝန်ရှော့ဝန်ပြက်အသားအသေးအောင်သားဝါယောဂါကြီးဖြစ်ပွားမှုရောကြတာမှဖြစ်ပါတယ်
ဒီအဒီအချိန်ကာလမှာတုတ်ကွေးရောဂါတွေလည်းကုသပြန့်ပွားမှုအလွန်များပြားနေတာပါကိုဗစ်တုတ်ကွေးရောရာသီတုတ်ကွေးရောတုတ်ကွေးရောဂါမျိုးစုံကုသပြန့်ပွားနေတာကြောင့်တုတ်ကွေးရောဂါကုသမခံရအောင်ဗီယူဆိုက်ဆောင်ရွက်တဲ့အချက်တွေအကြောင်းကိုဒေါက်တာဦးမောင်ကျော်နိုင်ကအခုလိုရှင်းပြပါပါတယ်
အဲ့တော့ရာသီတုတ်ကွေးကလည်းပဲကျွန်တော်တို့ဒီ virus ရောဂါပိုးပေါ့နော် influenza virus ကြောင့်ဖြစ်ပါတယ်ဒီ virus ပိုးကလည်းကုလိုမိုးရသည်မှာလေဦးထဲမှာပြန့်နှံ့မှုနှုံနဲ့များတယ်ကူးစက်မှုနှုံနဲ့များတာတွေ့ရပါတယ်အဲ့တော့ကူးစက်အောင်ဆိုပြီးဆရာတို့ကာကွယ်မယ်ဆိုပထမအဆင့်အနေနဲ့ဒီနာစီချောင်းဆိုးဖျားနာဖြစ်တဲ့သူစီကနေပိုးတွေကတာမန်နေထိုင်ကောင်းတဲ့လူတွေစီကိုကူးစက်တာမျိုးဖြစ်ပါတယ်ဒါကြောင့်နေထိုင်မကောင်းတဲ့သူတွေဖျားနာတဲ့လူတွေအနေနဲ့ကိုနာစီချောင်းဆိုးမယ်ဆိုရင်ကိုယ့်စီကပိုးတွေတခြားသူတွေကိုမကူးစက်အောင် strap ကိုဆရာတို့ဒီ tissue စလေးနဲ့နာစီချောင်းဆိုးတာတွေကိုနော်ဟိုအသုံးပြုသင်ပါတယ်ဗောနော်အသုံးပြုပြီးပြီဆိုရင်တော့ဒီအသုံးပြုပြီးတဲ့ tissue စာတွေကိုဆရာတို့အမိုက်ပုံထဲကိုစနစ်တကျစွန့်ပြရမယ်မိမိရဲ့လက်ကိုစက်ပြန်တဲ့ဒေချာတန်ရှင်းမှုပြုလုပ်မယ်ဆိုရင်မိမိခန္ဓာကိုယ်ကပိုးတွေအပြင်ကိုထွက်တာနည်းသွားမယ်အဲ့တော့နောက်တစ်ခုကတော့ကာကွယ်ခဲ့တဲ့ဟာကကျန်းမာနေတဲ့သူတွေအနေနဲ့ကတော့ဒီကူးစက်ရောဂါပိုးတွေခန္ဓာကိုယ်ထဲမဝင်အောင်ဘယ်လိုလုပ်မလဲပေါ့အဲ့တော့မဝင်အောင်ကတည်းသူတို့ကလည်းရေလက်ကိုစနစ်တကျမကြခရတန်ရှင်းလုပ်နေရပါဘောနော်ခုနကယောဂပိုးရှိတဲ့လူစီကနေပြန့်နှံ့နေတဲ့ပိုးတွေဟာမိမိလက်ကနေတစ်ဆင့်အစားတောက်စားရင်းနဲ့ရှူရှိုက်မိရင်လည်းပိုးကုဆက်တာတွေဖြစ်နိုင်တယ်။နောက်ကကိုကိုယ်တိုင်ကလည်းအေးမိမခံရအောင်နေထိုင်ဖို့လိုပါတယ်။ဒါကတော့မိမိခန္ဓာကိုယ်ရဲ့ကိုဗိုင်းရပ်စ်ပိုးမဝင်အောင်ပေါ့။နောက်တစ်ချက်ကာကွယ်ရမယ့်နည်းကတော့ခန္ဓာကိုယ်ရဲ့ဝင်ရောက်လာတဲ့ဒီဗိုင်းရပ်စ်ပိုးတွေကိုမိမိရဲ့ကိုယ်ခံစနစ်ကပဲပြန်လည်တိုက်ထုတ်တာဖြစ်တဲ့အတွက်ကြောင့်ဒီရာသီဥတုမှာကိုယ့်ရဲ့ကိုယ်ခံစနစ်ကောင်းမွန်အောင်ဆောင်ရွက်ဖို့လိုပါတယ်။အဲ့တော့ကိုယ်ခံစနစ်ကောင်းမွန်အောင်ဆိုတာကအသီးရည်နိုင်နေပိုးစားပေးရမယ်။နော်အေးဝါးဝါးအိပ်ရမယ်။နောက်တစ်ခါကိုယ်လက်လှုပ်ရှားနော်လေ့ကျင့်ခန်းတွေဆောင်ရွက်ပေးရမယ်။လိုအပ်လို့ရှိရင်ဆရာတို့ဒီဗိုက်တာမင် D နဲ့ C supplement နော်ဒါလေးတွေတောက်သုံးပေးတယ်ဆိုလို့ရှိရင်ကိုယ့်ရဲ့ကိုယ်ခံစွာမြင့်နေမယ်ဆိုလို့ရှိရင်ဝင်ရောက်လာတဲ့ဒီ virus ပိုးတွေကိုအလယ်တကူတိုက်ထုတ်နိုင်မယ်ဆိုရင်ဆရာတို့တုတ်ကွေးယောဂါကိုကာကွယ်နိုင်မှာဖြစ်လို့တုတ်ကွေးယောဂါခံစားခဲ့ရရင်လေဒီအချိန်နည်းငယ်တွင်မှာပဲပြန်လည်ပျောက်ကင်းသွားနိုင်ပါတယ
်။မိုးရေချိန်များတဲ့မိုးရသည့်အချိန်ကာလကိုရောက်ရှိနေပြီဖြစ်တာကြောင့်မိုးရသည့်မှာအဖြစ်များလေးရှိတဲ့ယောဂါတွေကိုသတိပြုကာကွယ်ထားဖို့လိုတဲ့အကြောင်းတင်ပြပေးလိုက်တာဖြစ်ပါလေ။ကျေးဇူးတင်ဆက်ပါ။
ဒေါက်တာတန်ဇော်စီစဉ်တည်ဆက်တဲ့အပတ်စဉ်လူထုနဲ့ကျန်းမာရေးအစီအစဉ်ကိုနားဆင်နေကြရတာပါခင်ဗျာ။ View American တန်ကနေဗုဒ္ဓဦးညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။တရရှင်တို့အနေနဲ့အခုထုတ်လွှင့်ပေးနေတဲ့ View မြန်မာပိုင်းအစီအစဉ်တွေကို VOA မြန်မာပိုင်းရဲ့ Internet Website စာမျက်နှာအပြင် Facebook နဲ့ YouTube လူမှုကွန်ရက်တွေကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်လို့ရနိုင်ကြပါတယ်ခင်ဗျာ။
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လွှားကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသက်ဝိုင်းအစီအစဉ်တွဲဆုံမြန်မြန်ငန်းတို့ကိုကြည့်ရှုကြရမှာပါ။လူရုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Chat 70B Asia Bing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါသေး။ Juru ဖမ်းယူမှုအသေးစိတ်အချက်အလက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင်။မြန်မာနိုင်ငံကပြည်ထောင်စုတွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်တရရှိနောက်ခုနားဆင်နေကြတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ဗုဒ္ဓဦးညပိုင်းထုတ်လွှင့်ချက်တွေဖြစ်ပါတယ်ခင်ဗျာခုဆက်ပြီးတော့နောက်ထပ်အပတ်စဉ်ကဏ္ဍတစ်ခုဖြစ်တဲ့အားကစားအစီအစဉ်ကိုတင်ပြပေးပါမယ်အင်္ဂလန်ကဘောလုံးရာသီအဖွင့်ပွဲစဉ်အဖြစ်တဲ့ FA Community ဒိုင်းပြိုင်ပွဲကိုတော့အာဆနယ်ကအနိုင်ရသွားပါတယ်။ယူကရိန်းနိုင်ငံကကြောင်းနေပြန်လဲတိဆောက်ဖို့အတွက်ရန်ပုံငွေဘောလုံးပွဲကိုကဘာကျော်ဘောလုံးသမားတွေအများအပြားဝင်ကစားကြပါတယ်။ဒီသတင်းနဲ့အတူအမျိုးသမီးကဘာဖလာဘောလုံးပွဲဘက်ကနောက်ဆုံးအခြေအနေတွေကိုဒီတစ်ပတ်ရဲ့အားကစားကဏ္ဍမှာကိုရန်နိုင်ငံကစူးစီးတင်ပြပေးထားပါတယ်ခင်ဗျာ။
မင်္ဂလာပါကျွန်တော်ရန်နိုင်ပါ VOA ရဲ့တပတ်အတွင်းအားကစားသတင်းတွေကိုတင်ဆက်ပေးသွားမှာဖြစ်ပါတယ်။ 2023အမျိုးသမီးကမ္ဘာဖလားဘောလုံးပွဲတွေကတော့ဒုတိယဆင့်ရှုံးထွက်ပွဲစဉ်တွေပြီးဆုံးလို့ quarter final အဆင့်ကိုရောက်သွားကြပါပြီ။လက်ရှိ champion American အသင်းဒုတိယအဆင့်မှာရှုံးပြီးတော့ပြိုင်ပွဲကနေထွက်လာရပြီးတော့ပူးတွဲအိမ်ရှင်ဖြစ်တဲ့ Australia အသင်း quarter final ကိုတက်သွားပြီဖြစ်ပါတယ်။ဒုတိယဆင့်ရှုံးထွက်ပွဲတွေကိုစနေနေ့ကစပြီးတော့ကစားခဲ့ကြတာမှာစပိန်ကဆွစ်ဇာလန်ကို5ဂိုးတကူဂျပန်ကနော်ဝေးကို3ဂိုးတကူနယ်သာလန်ကတောင်အာဖရိကကို2ဂိုးကိုမရှိနဲ့နိုင်ပြီးအမေရိကန်နဲ့ဆွီဒန်ပွဲမှာတော့အချိန်ပိုအထိဂိုးမရှိသေးကြနေလို့ပယ်နယ်တီကန်ကြတာမှာဆွီဒန်က5ဂိုး4ဂိုးနဲ့နိုင်သွားပါတယ်။အင်္ဂလန်နဲ့နိုင်ဂျီးရီးယားပွဲမှာလည်းနှစ်သင်းစလုံးဂိုးမသွင်းနိုင်တာကြောင့်ပယ်နယ်တီကန်ကြတာမှာအင်္ဂလန်က4ဂိုး2ဂိုးနဲ့နိုင်ပြီးတော့ဩစတြေးလျနဲ့ဒန်မတ်ပွဲမှာတော့ဩစတြေးလျက2ဂိုးဂိုးမရှိနဲ့နိုင်သွားခဲ့ပါတယ်။အင်္ဂါနေ့ကကိုလံဘီယာနဲ့ဂျမေကာပွဲမှာတော့ကိုလံဘီယာက2ဂိုးဂိုးမရှိနဲ့နိုင်သွားပြီးတော့ပြင်သစ်နဲ့မော်ရိုကိုပွဲမှာတော့ပြင်သစ်က၄ဂိုးဂိုးမရှိနဲ့နိုင်ပြီးတော့ quarter final ကိုတက်သွားပြီဖြစ်ပါတယ်။ quarter final ပွဲတွေကိုတော့လာမယ့်တောက်ကြာနေ့နဲ့စနေနေ့မှာကစားကြမှာဖြစ်ပြီးတော့ Spain နဲ့ Netherlands, Japan နဲ့ Sweden, England နဲ့ Colombia, Australia နဲ့ပြင်သစ်တို့တွေ့ကြမှာဖြစ်ပါတယ်ခင်ဗျာ။ England မှာတော့ဘောလုံးရပြီးဖွင့်ပွဲစဉ်ဖြစ်တဲ့ FA Community Dime ဘောလုံးပွဲကိုတနင်္ဂနွေနေ့ကကစားခဲ့ကြပါတယ်။လန်ဒန်မြို့က Wembley ကွင်းကြီးမှာ Premier League Champion Manchester City နဲ့ Arsenal တို့ကစားခဲ့ကြပြီးတော့ Arsenal က Penalty နဲ့အနိုင်ရပြီးတော့ Community Dime ကိုရသွားခဲ့ပါတယ်။ Man City က89မိနစ်မှာဂိုးအရင်သွင်းခဲ့ပြီးတော့ဒါယာယာအချိန်ပို17မိနစ်မှာတော့ Arsenal ကခြေပါကိုပြန်သွင်းလို့နောက်ဆုံးမှာတကိုးစီတီဖြစ်ပြီးတော့ Penalty ကန်နာမှာ Arsenal က၄ဂိုးတကိုးနဲ့နိုင်သွားခဲ့တာပါ။Community Dime ကိုအနိုင်ရလိုက်ပြီးတဲ့နောက် Arsenal နီးပြ Mikel Arteta ပြောတာကတော
့ It feels great. I don't think it gets much better than winning a trophy in Wembley against the best team in the world and doing it the way we've done it. So really encouraging.
ကဘာကောင်းဆုံးအသင်းကို Wembley မှာနိုင်ရပြီး Champion ဆုရတာတည်းကောင်းတာမရှိပါဘူး။သူသဖြင့်ကျွန်တော်နိုင်လိုက်တဲ့ပုံစံလေးတကယ်ကိုကောင်းပါလေ။ Arteta ဆရာပါ
မက်ဆီတီနီးပြဂွာရီယိုလာကတော့ဒီပွဲမှာဒဏ်ရာအချိန်ပို injury time ကို17မိနစ်12မိနစ်လောက်ပေးတဲ့ပုံမှာတော့သူကမချေမနှက်ဖြစ်ခဲ့ပါတယ်။ဒါပေမဲ့လည်း Arsenal အသင်းနိုင်သွားတဲ့ပုံမှာတော့သူကချီးကျူးပြောဆိုလိုက်ပါတယ်
။ Congratulations Arsenal for the Community Trophy. We were close. Good 25 3 minutes the last 15
20 Arsenal အသင်း Community ဒဏ်ရာသွားတဲ့အတွက်ဂုဏ်ယူပါတယ်ကျွန်တော်ရကနေမှလက်လွတ်လဲရတာပါပထမပိုင်းပြီးကနေ15မိနစ်မိနစ်20လောက်ကသူတို့ကပိုကောင်းပြီးဒုတိယပိုင်းမှာကျွန်တော်တို့ကပိုကောင်းပါတယ်ကျွန်တော်ရကနေမှနောက်ဆုံးမှမလွတ်နိုင်ခဲ့ပါဘူး Penalty ကတဲ့နေရာမှာသူတို့ကပိုကောင်းပါတယ
် Arsenal ဟာဒီပွဲမှာ Man City ကိုနိုင်ပြီး Community ဒဏ်ကိုရလိုက်သလိုလူအင်အားတွေလည်းဒီနေ့မှာတော်တော်ဖြည့်ထားတာကြောင့်ဒီလာမဲ့ဘောလုံးရာသီမှာ Premier League Champion ဖြစ်နိုင်တယ်ဆိုတော့ခံမှန်းချက်တွေလည်းပို့ပြီးတော့များလာနေတယ်လို့ပြောရမှာဖြစ်ပါတယ်ဘောလုံးသမားပြောင်းရှိတဲ့ဘက်မှာတော့ Man City အသင်းက German Bundesliga က RB Leipzig အသင်းမှာကစားနေတဲ့ Croatia နောက်တန်းသူ Josko Vardio ကို Euro 90နဲ့ဝယ်လိုက်ပါတယ် Vardio ကို Euro 90နဲ့ဝယ်ပြီးတော့၅နှစ်စာချုပ်ချုပ်လိုက်တယ်လို့ Man City ကစနေနေ့မှာကြေညာပါတယ် Man City ကိုပြောင်းလာတဲ့ပတ်သက်ပြီး Vardio ပြောတာကတော့
It's just simple, you know, especially after the perfect season, I would say.
Tomorrow, you will see some live. I think about Bologna to be in now, but you know, you will be Man City, Gazzama, if you Gazzama, so you can get it. A council Gazzama, you know, to be real. Come on, council, Nibia, or Gazzama, so you can get it. Pierre, go back to Scala, you will be on our road. Tomorrow, you know, you will be on our road. Now, to check the Cuba. အခုလို Man City ကိုပြောင်းလာတဲ့အတွက်ဝမ်းသာပါတယ
် Man City သင်းဟာ Vardio ကိုမခေါ်ခင်မှာသူနဲ့တနိုင်ငံတည်းသား Croatia ကွင်းလိုက်လို့ Kovacic ကိုလည်း Chelsea သင်းကနေဝယ်ခဲ့ပါတယ် Premier League ဘောလုံးပွဲတွေကိုတော့ဒီလာမဲ့တောက်ကြနေမှာစတင်မှာဖြစ်ပြီးတော့ပထမဆုံးပွဲအဖြစ်နဲ့ Man City နဲ့ Man City တို့ကစားကြမှာဖြစ်ပါတယ်ခင်ဗျာယောဘဘက်ကနောက်ထပ်ဘောလုံးသတင်းတစ်ခုမှာတော့ဘရဇိုတိုက်စစ်မှုနေမှာဟာသူအနေနဲ့ PSG အသင်းကနေထွက်ချင်တယ်လို့ပြောလိုက်ကြောင်းပြည်သက်သတင်းမီဒီယာတွေကပေါ်ပြနေကြပါတယ်။နေမှာဟာ PSG နဲ့2025ခုနှစ်ထိစာချုပ်ရှိနေသေးတာဖြစ်ပါတယ်။နေမှာဟာ PSG အသင်းကို2019မှာကမ္ဘာစံချိန်တင်ပြောင်းရွှေ့ခြင်းစတာလင်ပေါင်း196တန်းနဲ့ပြောင်းရွှေ့လာခဲ့တာပါ။ PSG အသင်းဟာဒီနှစ်မှာစပိန်နဲ့ဘာစလိုနာနီးပြဟောင်း Luis Enrique ကိုခန့်ထားပြီးတော့သူအနေနဲ့နေမှာကိုအသင်းမှာဆက်ပြီးတော့သုံးဖို့မသုံးဖို့ဒီလိုခြားခြားကွဲကွဲပြားပြားမတိရသေးပဲဖြစ်နေတာကြောင့်အသင်းကနေထွက်မယ်ဆိုတဲ့သတင်းတွေလည်းထွက်ပေါ်လာနေတာဖြစ်ပါတယ်ခင်ဗျာ ဒီမှာနောက်ထပ်ဘောလုံးသတင်းတစ်ခုကတော့ဘွားဘောလုံးဖက်ကျုပ်ဥက္ကဋ္ဌဂျန်နီအင်ဖန်တီနိုဟာဗနွားတူနိုင်ငံကဒီပီလီဘောလုံးလေ့ကျင့်ဝင်ကိုပြီးခဲ့တဲ့စနေနေ့မှာဖွင့်လှစ်ပေးခဲ့ပါတယ်။ဒီပါဥက္ကဋ္ဌအင်ဖန်တီနိုဟာအော်စတြေးလျနဲ့နယူးဇီလန်မှာကျင်းပနေတဲ့အမျိုးသမီးကွာဖလာဘောလုံးပွဲကိုသွားရောက်ရင်းနဲ့ဒီပစိဖိတ်သမုဒ္ဒရာတွင်းကကျောနိုင်ငံတစ်ခုဖြစ်တဲ့ဗနွားတူနိုင်ငံကပီလီဘောလုံးလေ့ကျင့်ဝင်ကိုသွားရောက်ဖွင့်လှစ်ပေးခဲ့တာဖြစ်ပါတယ်။ပြီးခဲ့တဲ့2022ခုနှစ်ဇန်နဝါရီကကွယ်လွန်သွားခဲ့တဲ့ဘရဇိုနိုင်ငံကဘွာဂျာဘောလုံးသမားကြီးပီလီကိုဂုဏ်ပြုတဲ့အနေနဲ့နိုင်ငံတိုင်းမှာဒီဘောလုံးကွင်းတွေကိုပီလီရဲ့နာမည်နဲ့ပေးကြဖို့ကိုကမ္ဘာဘောလုံးဖွဲ့ချုပ်ဥက္ကဋ္ဌဂျန်နီအင်ဖန်တီနိုကအဲတုန်းကတိုက်တွန်းပြောဆိုခဲ့ပါတယ်။ဘနာဒူနိုင်ငံကတော့ပစိဖိတ်ဒေသမှာပီလီရဲ့နာမည်နဲ့ဘောလုံးကွင်းကိုပထမဆုံးလုပ်ခဲ့တဲ့နိုင်ငံဖြစ်ပါတယ်။ဒီဘောလုံးကွင်းနဲ့အတူပီလီရဲ့နာမည်နဲ့ပဲလုပ်ထားတဲ့ဒီခနာကိုကြန့်ခိုင်မှုလေ့ကျင့်ရေးအားသာခမ်းမနဲ့စည်းကမ်းတွေကိုလည်းမစ္စအင်ဖန်တီနိုကဖွင့်လှစ်ပေးခဲ့ပါတယ်ခင်ဗျာဒီဝိုင်းနိုင်ငံပြန်လဲတိဆောက်ရေးအတွက်ရမဝင်ရှာဖွေတဲ့ Game for Ukraine ဆိုတဲ့ဘောလုံးပွဲကိုတော့ Chelsea အသင်းရဲ့ Stamford Bridge ကွင်းမှာပြီးခဲ့တဲ့စနေနေ့ကကျင်းပခဲ့ပါတယ်ဘွားကျော် AC Milan နဲ့ Ukraine တိုက်စင်မှု Andrei Shevchenko ဦးဆောင်တဲ့အသင်းကတစ်ဖက်လက်ရှိ Arsenal နဲ့ Ukraine ဘဲနောက်ခံလူ Zinchenko ဦးဆောင်တဲ့အသင်းကတစ်ဖက်ကစားခဲ့ကြပြီးတော့ဒီပွဲမှာတော့ Zola, Seedorf, Gallas,Rebrov, Jens Lehmann, Jermaine Defoe, Jack Wilshere, Peter Cech, Hasselbank, Robert Pires, Gilberto Silva နဲ့ Sylvester အစရှိတဲ့ကမ္ဘာကျော်ဘောလုံးသမားဟောင်းကြီးတွေအပါအဝင်အမျိုးသမီးဘောလုံးသမားတွေလည်းဝင်ကစားခဲ့ကြပါတယ
် Football is the power that unites people and today we'll see the world united.
ဝမ်ဆာကမှာတော့ယူကရိန်းသမ္မတဇလင်စကီကဘောလုံးကလူတွေကိုစူးစီးညီညွတ်စေပြီးတော့ဒီနေ့မှာကမ္ဘာကြီးစီးစီးလုံးလုံးနဲ့ပေါင်းစည်းညီညွတ်တာကိုကျွန်တော်တို့မြင်တွေ့ခဲ့ရတယ်လို့ပရိသတ်တွေကမိန့်ခွန်းပြောကြားခဲ့ပါတယ်။အာဆနယ်နီးပြဟောင်းအာဆန်ဗန်ဂါကဇင်ချန်ကိုရဲ့အသင်းကိုနီးပြဖြစ်လုခဲ့ပြီးတော့ချယ်ဆီအမျိုးသမီးနီးပြအမ်မာဟေးစ်ကတော့ရှက်ချန်ကိုရဲ့အသင်းကိုနီးပြလုခဲ့ပြီးဒီပွဲမှာတော့တစ်ဖက်နှစ်ဂိုးစီတည်ကြသွားပါတယ်။ဇင်ချန်ကိုအသင်းအတွက်ဂိုးတွေကိုတော့မတ်နိုဘယ်နဲ့ဒါရီယိုဆာနာတို့ကသွင်းပေးခဲ့ပြီးတော့ချမ်ချန်ကိုအတင်းအတွက်ဂိုးတွေကိုတော့ Seedorf နဲ့ Gallas တို့ကတကူးစီသွင်းပေးခဲ့တာဖြစ်ပါတယ်။ဒီပွဲကရတဲ့ရမုံငွေအားလုံးကိုတော့ Ukraine စစ်ပွဲအတွင်းပျက်စီးသွားတဲ့အကြောင်းတွေပြန်လည်တည်ဆောက်ဖို့အတွက်အသုံးပြုသွားမှာဖြစ်ပါတယ်ခင်ဗျာ
။ Queen Night Season တင်ဆက်တဲ့အပတ်စဉ်အားကစားကဏ္ဍကိုနားဆင်ကြကြရတာပါခင်ဗျာ။ View American တန်ကနေပို့ထုံးနေညပိုင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေတာပါ။ဒီကနေ့အတွက်အပတ်စဉ်ကဏ္ဍတွေကတော့ဒီလောက်ပါပဲခင်ဗျာအခုဆက်ပြီးတော့ဒီကနေ့ညအတွက်နောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုမက်ခင်လေးကတလဲပြောပြပေးပါဦးမယ်ခင်ဗျာ
စစ်ကောင်စီခန့်အပ်ထားတဲ့တန်တမန်ကိုလက်နက်ပြပွဲဖိတ်ကြားခဲ့တဲ့အပေါ်စိုးရိမ်မှုတွေထွက်ပေါ်လာခြင်းမှာပဲမြန်မာနိုင်ငံကိုလက်နက်တင်ဖို့ရောင်းချမှုပိတ်ပင်ထားဆဲဖြစ်ကြောင်းတောင်ကိုရီးယားကဒီနေ့ပဲပြောလိုက်ပါတယ်မေလာတုန်းကတောင်ကိုရီးယားရဲ့စစ်လက်နက်ပစ္စည်းအယောင်မြင့်တင်ရေးအခမ်းအနားကိုတောင်ကိုရီးယားဆိုင်ရာမြန်မာတမ်းအမတ်ကြီးကိုဖိတ်ကြားခဲ့တဲ့ပေါ်ဆိုရင်ကြောင့်မြန်မာနိုင်ငံလူ့အခွင့်အရေးဆိုင်ရာကုလသမဂ္ဂအထူးကိုယ်စားလှယ်ကဇွန်လ6ရက်နေ့ရက်စွဲနဲ့စာပေးပို့ခဲ့ပြီးနောက်တောင်ကိုရီးယားအစိုးရကတုံ့ပြန်လိုက်တာပါဆိုမျိုးအရှိမြောက်ဘက်52ကီလိုမီတာကွာဖို့ချန်ဒေသမှာမေလာ2ရက်နေ့ကလှုပ်တဲ့စစ်လက်နက်အခမ်းအနားကိုနိုင်ငံပေါင်း18နိုင်ငံကနိုင်ငံခြားတန်တမန်တွေတက်ရောက်ခဲ့ကြပြီးမြန်မာတမ်းအမတ်ကြီးဦးတန့်စင်တက်ရောက်မင်းကွန်ပြောကြားခဲ့တဲ့အတွက်အထူးကိုယ်စားလှယ်အန်ဒရူးစ်ကဆိုရင်တဲ့သဘောထားကိုပြောဆိုခဲ့တာဖြစ်ပါတယ်စင်ကာပူနိုင်ငံရဲ့အဓိကဘဏ်ကြီးတစ်ခုဖြစ်တဲ့ United Overseas Bank UOB ကမြန်မာနိုင်ငံနဲ့ဘဏ်ချင်းချိတ်ဆက်လုပ်ဆောင်နေတဲ့လုပ်ငန်းအားလုံးကိုရပ်ဆိုင်းတော့မှဖြစ်တဲ့အကြောင်းကြေညာထားပြီးဒီလိုရပ်ဆိုင်းလိုက်တဲ့အတွက်ကမ္ဘာငွေကြေးစနစ်ထဲမြန်မာစစ်ကောင်းဆောင်တွေပါဝင်အသုံးပြုခွင့်တိတိတတ်တာထိခိုက်စေမယ်လို့လည်း Nikkei Asia သတင်းမှာဒီနေ့ရေးသားထားပါတယ်မြန်မာနိုင်ငံဘက်ကဘဏ်တွေကတဆင့်ငွေသွင်းတာငွေထုတ်တာအားလုံးကိုကန့်သတ်မှဖြစ်ပြီး UOBအတွင်ငွေကြေးလွှဲတောင်းတာကိုသာခွင့်ပြုမှာဖြစ်တဲ့အကြောင်းပြီးခဲ့တဲ့သတင်းတစ်ပတ်ကမြန်မာနိုင်ငံကဘန်တွေစီကိုလျှို့ဝှက်အကြောင်းကြားခဲ့ပါတယ်။ဒါအပြင်မြန်မာနိုင်ငံသားတွေနဲ့မြန်မာဘန်တွေကိုဗီဇာနဲ့မာစတာကတ်တွေထုတ်ပေးတာတွေကိုလည်းထိန်းချုပ်ဟန်တားသွားမှာဖြစ်ပြီးမြန်မာနိုင်ငံကဘန်တွေဟောင်ကောင်မှာနိုင်ငံသားငွေလက်ခံနိုင်အောင်လက်ခွဲဖွင့်ထားတဲ့ Nostro Bank အကောင့်တွေကိုလည်းပိတ်ပစ်တော့မယ်လို့ပြောဆိုထားပါတယ်။ထိုင်းနိုင်ငံမှာရွေးကောက်ပွဲတွေကျင်းပပြီး3လကြာတဲ့အထိအစိုးရမဖွဲ့သေးနိုင်ပေဖြစ်နေချိန်မှာပဲဒုတိယမဲအများဆုံးရထားတဲ့ဖွဲ့ထိုင်းပါတီကနောက်ထပ်ပါတီ6ခုထောက်ခံမှုရရှိထားကြောင်းဒီနေ့ပဲကြေညာလိုက်ပါတယ်ရှင်
။မခင်လေးကနောက်ဆုံးရရှိထားတဲ့သတင်းအကျဉ်းချုပ်ကိုတင်ပြပေးခဲ့တာပါခင်ဗျာ။ဗုဒ္ဓဦးနှင်းညအတွက်အစီအစဉ်တင်ဆက်မှုတွေမကြာခင်ပြည့်စုံတော့မှာပါ။ဒီကနေ့အတွက်အစီအစဉ်ထုတ်လို့ရမှုကအမှတ်စုံမှုဖြစ်ပါတယ်။စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Nashwan Kelly နဲ့ Robert Busto ဖြစ်ကြပါတယ်။ကျွန်တော်ကတော့ဇဝင်လိုက်ပါခင်ဗျာ။ VOA ကိုနားဆင်ကြည့်ရှုအားပေးကြတဲ့အတွက်အထူးပဲကျေးဇူးတင်ချင်ပါတယ်။သရရှိများနဲ့တကွာမြန်မာပြည်သူပြည်သားအလုံးဘေးအန္တရာယ်ခတ်သိမ်းကင်းဝေးပြီးတော့လူရင်းဆန္ဒတွေအများဆုံးပြည့်ဝနိုင်ကြပါစေခင်ဗျာ။
This program has come to you from the Voice of America, Washington.